to the Voice of America in Burmese.
မင်္ဂလာပါခင်ဗျာဗီယိုမြန်မာပိုင်းရဲ့2020ခုဧပြီလ22ရက်ဗုဒ္ဓနေ့ညပယ်အစီအစဉ်လေးစတင်နေပါပြီကျွန်တော်အောင်လွင်ဦးပါခင်ဗျာ COVID-19 အရေးပေါ်အခြေအနေကြောင့်ဗီယိုရဲ့အစီအစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်ခုတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သွားလာလွှမ်းမှုတွေကိုကန့်သတ်ထားတာတွေနိုင်ငံတချို့မှာစတင်လျှော့ပေါလာနေချိန်မှာပဲစပိန်နိုင်ငံမှာလည်းမေလလယ်နောက်ပိုင်းကစလို့လျှော့ပေါပေးဖို့ရည်မှန်းထားတဲ့ကြောင်းဝန်ကြီးချုပ်ပက်ထရိုဆန်ချစ်ကပြောလိုက်ပါတယ်။ရှေ့လာမဲ့မေလ9ရက်နေ့ထိအသွားအလာပိတ်ဆို့ကန့်သတ်ထားတဲ့အမိန့်ကိုတက်တန်းတိုးဒီနေ့လွှတ်တော်မှာတင်ပြရမှာတဖြည်းဖြည်းချင်းကန့်သတ်ချက်တွေကိုလျှော့ပေါပေးသွားမယ်ကြောင်းစပိန်ဝန်ကြီးချုပ်ကပြောလိုက်တာပါ။COVID-19 ကာယောဂါနဲ့အဆိုးဆုံးကြုံခဲ့ရတဲ့နိုင်ငံဖြစ်တဲ့စပိန်နိုင်ငံဟာသေဆုံးသူ 21,900 ယောဂါကူးစက်သူ 28,000 ရှိတဲ့အကြောင်းအတည်ပြုထားပါတယ်။စပိန်နိုင်ငံမှာတင်းကျပ်တဲ့ကန့်သတ်ပြည်မှုတွေကိုတော့မေလလယ်လောက်မှာစခဲ့တာပါ။ COVID-19 ကာယောဂါနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပြည်တော်စုမှာလွှတ်တော်အမတ်တွေအနေနဲ့တခြားကိုယ်စားလှယ်ရဲ့ကိုယ်စားမဲပေးခွင့်ပြုဖို့နဲ့လွှတ်တော်ရေးရာကော်မတီတွေကိုအဝေးကနေတရားခွင့်ပြုရေးဆုံးဖြတ်ချက်တရားကိုအောက်လွှတ်တော်မှာဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။လူစုလူဝေးကိုရှောင်ကျဉ်မှုလိုအပ်တဲ့ကာယောဂါလိုအရေးပေါ်အခြေအနေမျိုးနဲ့ကြုံရတဲ့အခါအောက်လွှတ်တော်လုပ်ငန်းတွေကိုချက်ချောမှုမှုဆောင်ရွက်သွားနိုင်အောင်ရည်ရွယ်ပြီးဆုံးဖြတ်ချက်ချဖို့စီစဉ်နေရလည်းဖြစ်ပါတယ်။ဆုံးဖြတ်ချက်အရကာယောဂါအရေးပေါ်အခြေအနေနဲ့ကြုံရတဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌကညာပေးရမှာပါ။အရေးပေါ်အခြေအနေညင်ညာထားတဲ့ရပောင်း60ကာလအတွင်းပြကြတဲ့ညွှန်ကြားချက်အောက်မှာလွှတ်တော်အမတ်တယောက်ကတခြားအမတ်တူတွေမဲပေးခွင့်ရမှာဖြစ်ပါတယ်။ကိုယ်စားမဲပေးခွင့်ကိုတော့အချိန်မီပြင်ဆင်ခွင့်နဲ့ရုပ်သိမ်းခွင့်လည်းရှိမှာဖြစ်ပြီးကိုယ်စားမဲပေးခွင့်ရှိသူစီးကိုလည်းအများပြည်သူကသိခွင့်ရမှာပါလွတ်တော်ရေးရာကော်မတီအစည်းအဝေးတွေကိုတော့လွတ်တော်အမတ်တွေနဲ့ဖွဲ့ဆိုကြမဲ့ပုဂ္ဂိုလ်တွေကအဝေးကနေတက်ရောက်ခွင့်ရှိမှာဖြစ်တယ်လို့မဲပေးခွင့်ပြုဖို့လည်းဆက်ဖြတ်ချက်မှာထည့်သွင်းထားပါတယ်အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးကြုံနေရတဲ့နယူးယောက်ပြည်နယ်မှာယောဂါရှာဖွေစစ်ဆေးနိုင်စွမ်းနှစ်ဆတိုးအောင်ကူညီသွားဖို့သမားအင်ပြူတော်ကခရီးပေးခဲ့တဲ့အကြောင်းပြည်내အုပ်ချုပ်ရေးမှူးအင်ဒရူးကိုမိုကပြောပါရယ်ကိုဗစ် -19 ရောဂါတပ်ဖြည့်ရေးအစိုးရရဲ့လိုရည်တွေပေါ်ပြင်းပြထန်ထန်ဝေဖန်နေတဲ့နယူးယောက်ပြည်내အုပ်ချုပ်ရေးမှူးကမနေ့ကပဲသမားထွန်းနဲ့အင်ပြူတော်မှတွေ့ဆုံဆွေးနွေးခဲ့တာပ
ါ It ends the whole back and forth and the finger pointing in a very fair and smart way the smart
ပြန်လည်ညှို့ထုတ်ဝေဖန်နေတာပြီးအဆုံးသတ်နိုင်ခဲ့တဲ့မျက်တာပြီးအမျှော်မြင်ရှိတဲ့နည်းလမ်းနဲ့အဖြစ်ရှာနိုင်ခဲ့တဲ့အကြောင်းအုပ်ချုပ်ရေးမှူးကတွစ်ဆုံမှုအပြီးနယူးယောက်ပြည်နယ်အယ်ဘာနီမြို့ကိုပြန်ရောက်လာချိန်မှာသတင်းတောက်တွေကိုပြောခဲ့တာပါ။သမ္မတ်ထရန့်ကလည်းအပြန်လည်နားလည်မှုရခဲ့တဲ့အကြောင်းနဲ့နယူးယောက်မှာစစ်သက်စစ်ဆေးမှုတွေတွန်းမြင့်နေအောင်အကူအညီပေးရမှာဖြစ်တဲ့အကြောင်းတွစ်ဆုံမှုမှာပဲပြောခဲ့ပါဗျ။အခုလို့ရောက်ကိုတခြားပြည်နယ်တွေနမူနာယူနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောခဲ့တာပါ။ဒီအပြင်မှာစံတက်မှုတွေကိုနေ့စဉ် 2,000 ကနေ 4,000 အထိတိုးမြင့်နေအောင်အင်ဂျီရောကကူညီမှာဖြစ်တဲ့ကြောင်းလဲအုပ်ချုပ်ရေးမှူးကပြောပါရယ်။ဒီအပြင်မှာမေလုံးကအထိယောဂကူးစက်သူ 2,000 ခွဲကျော်ရှိနေပေမဲ့တည်ဆုံးသူရေထွက်ကတော့နှစ်ရက်ဆက်တိုက်အဖြစ် 900 အောင်ကျဆင်းသွားခဲ့တာပါ။ COVID-19 ကာယောဂါနဲ့ရင်ဆိုင်နေရချိန်မှာအမေရိကန်ပြည်အောင်စုကိုရွှေပြောင်းခြေချသူတွေအများအားနေထိုင်ခွင့်ပြုရေးစီစဉ်ကိုရပောင်း60ကျားစိုင်းငံ့ထားမဲ့အမိန့်ကိုဒီကနေ့လက်မှတ်ရေးထိုးအတည်ပြုဖို့စီစဉ်ထားတဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကာယောဂါကနေတိုက်ပြည်ကိုပြန်လည်ထူထောင်ရမယ့်အချိန်မှာအလုံးလက်မဲ့အမေရိကန်နိုင်ငံသားတွေကိုဦးစားပေးဖို့ရည်ရွယ်တဲ့အနေနဲ့အမိန့်ထုတ်ပြန်မှာဖြစ်ကြောင်းလည်းသတင်းတောက်တွေကိုသမ္မတကပြောခဲ့တာပါအခုမင်းဟာအမေရိကန်နိုင်ငံသားတွေအတွက်အရေးကြီးလိုအပ်နေတဲ့ကျန်းမာရေးဆရာထောက်ပံ့တွေကိုချွတ်တရားရောက်တယ်လို့လည်းပြောပါရယ်သမ္မတမိန့်မှာပါဝင်မဲ့အချက်လက်တွေကိုတော့အသေးစိတ်မထုတ်ပြန်ရသေးပါဘူး။ဒါပေမဲ့လည်းသမ္မတရဲ့လူဝင်မှုကြီးကြပ်ရေးအမိန့်မှာအလုတ်ကိန်ကိုအခြေခံပြီးအမြဲတမ်းနေထိုင်ခွင့်ရဖို့ကြိုးပမ်းနေသူတွေသာအကျုံးဝင်မှာဖြစ်ပြီးအမေရိကန်နိုင်ငံသားမိသားစုဝင်တွေနဲ့ပတ်သက်တဲ့လျှောက်ထားသူတွေတော့ပါဝင်မှာမဟုတ်တဲ့အကြောင်းလဲအမေရိကန်ဆွေးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ390 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမှာကတော့နောက်လာပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါကိုရိုနာဗိုင်းရပ်စ်ကပိတံကိုကမ္ဘာနေရာဆောင်ကလူတွေအလူလဲရင်ဆိုင်နေရတဲ့အတွက်တကမ္ဘာလုံးအဖြစ်ခန့်ရက်ဆဲကြဖို့ရှင်ကုန်ကက်သလစ်ခရိယန်ဂိုင်းအုပ်ဆရာတော်ကာဒီနယ်ချားလ်စ်မောင်ဘိုကလက်နက်ကိုင်တပ်ဖွဲ့အလုံးကိုဒီကနေ့တောင်းဆိုလိုက်ပါတယ်။က ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ပုတ်ရဟန်မင်းကြီးဖရန်စစ်စတိုကလည်းဒီကတ်ယောဂါဆိုကိုဦးစားပေးတိုက်ဖျက်နိုင်ရေးအတွက်သက်ဆိုင်ရာလက်နက်ကိုင်ဖွဲ့အားလုံးအဖြစ်ခတ်ရက်စက်ဖို့အသတိတောင်းဆိုထားတာပါ COVID-19 ကတ်ယောဂါကိုတစ်ကမ္ဘာလုံးရှေ့လျှောက်အချိန်တော်ကြာအောင်ရင်ဆိုင်ကြအောင်မှဖြစ်ပြီးတော့ပြန်လည်နာလန်ထူဖို့အချိန်တော်ကြောင်းမှဖြစ်တဲ့အတွက်အဖြစ်ခတ်ရက်စက်ဖို့လိုပါတယ်လို့ယဟန်အမတ်ဂါဒီနယ်ချားလ်စ်မမိုကဧပြီလ22ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါCOVID-19 ကာယောဂါဟာလှုပ်ကြံမာရေးနဲ့လူမှုဘဝတွေအပေါ်မှာပါကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိနေတဲ့အတွက်ညှို့ညွတ်ပြီးတော့ငြိမ်းချမ်းသာယာဝပြောတဲ့မြန်မာနိုင်ငံထွက်ပေါ်လာဖို့အတွက်ဆိုရင်ခုချိန်ဟာအများဆုံးအဖြစ်ခံရစေရမယ့်ကာလဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဒီကမ္ဘာလုံးရင်ဆိုင်နေရတဲ့ကာယောဂါကိုဦးစားပေးတိုက်ဖျက်ဖို့အတွက်ကမ္ဘာနေရာတိုင်းမှာတိုက်ပွဲတွေရပ်ပြရအောင်မလို့လည်းကုလသမဂ္ဂအတွင်းရင်းမှူးချုပ်ကမတ်လနောက်ပိုင်းမှာမြစ်တာရက်ခံထားတာပါ။မြန်မာနိုင်ငံကို2019ခုနှစ်မှာလာရောက်ခဲ့တဲ့ပိုယဟန်မင်းကြီးဖရန်စစ်ကလည်းလူရာထုတရားလုံးအတွက်မောင်လုံးနမလို့စီလုံးညီညွတ်မှုနဲ့ကာယောဂါဘေးကိုစုပေါင်းတိုက်ဖြတ်ကြအောင်လို့တိုက်တွန်းထားတာပါ။ရန်လုံမုံတိမှုရိစစ်ပွဲရအကြက်တဲကိုဖြည့်ရှင်းနိုင်မှာမဟုတ်ပဲတွေ့ဆုံဆွေးနွေးပြီးတော့ညီညာရေးအတွက်ဖြေရှားကြပါလို့လည်းပိုယဟန်မင်းကြီးကတိုက်တွန်းထားတာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာပုတ်ထူးနေကကိုဗစ် -19 ရောဂါပိုးကူးခံထားသူနောက်ထပ်1016ဦးစစ်ဆေးတွေ့ရှိခဲ့တာကြောင့်ပိုးကူးခံထားသူစုစုပေါင်း1142ဦးရှိသွားပြီလို့စင်ကာပူကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်ပိုးရိပ်လူနာအများစုကတော့အဆောင်နဲ့ရွှေ့ပြောင်းအလုပ်သမားတွေကြားဖြစ်ပါရယ်စင်ကာပူကပိုးကူးလူနာစုစုပေါင်းရဲ့၄ပုံ၃ပုံကျော်ဟာအဆောင်နဲ့ပြည်ပကအလုပ်သမားတွေဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ယောဂါကာကွယ်ထိန်းချုပ်ရေးအတွက်စင်ကာပူမှာဂျွန်လတရနေ့အထိတချို့နေရာတွေမှာအသွာလာကတ္တမိတ်ကိုအင်္ဂါနေ့ကပဲတာဝန်ရှိသူတွေထုတ်ပြန်ခဲ့တာပါ။အင်းဒီချင်းဖိလစ်ပိုင်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံသူ9ဦးနဲ့ပိုးတွေ့လူနာ112ဦးရှိကြောင်းဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်။ဒါကြောင့်လဲဖိလစ်ပိုင်မှာပိုးကူးလူနာ6900ဦးရှိနေပြီးတော့တက်တာပျောက်ကင်းသွားတဲ့လူနာကစုစုပေါင်း693ဦးရှိတယ်လို့လည်းအစိုးရထုတ်ပြန်ချက်မှာဖော်ပြထားပါရယ်။ဂျပန်နိုင်ငံမှာတော့မိဘမဲ့ကေဟာတခုကနှုတ်ဆို့အရွယ်ကလေးရင်းနဲ့လမ်းလျှောက်သက်စာကလေးရှိဦးမှာပိုကူးခံရတယ်လို့ဒီကနေ့ပုံထုံးနေမှာပဲဂျပန်သတင်းတွေကဖော်ပြပါဗျ။ဧပြီလ16ရက်နေ့ကပဲကေဟာဝန်ထမ်းတဦးမှာကိုရိုနာဗိုင်းရပ်စ်ပိုကူးခံထားတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်မိဘမဲ့ကလေးတွေကိုလည်းစစ်ဆေးခဲ့တာဖြစ်တယ်လို့ကျိုတိုသတင်းဌာနကပြောပါတယ်။အဲ့ဒီကလေးတွေမှာကိုယ်ပူချိန်တက်တာမျိုးလို့အဓိကယောဂါလက္ခဏာပြတာမတွေ့ရဘူးလို့လည်းသတင်းဌာနကပြောပါတယ်။ဂျပန်နိုင်ငံမှာဒီကနေ့ထိပိုကူလူနာ11512ဦးနဲ့သေဆုံးသူက300နီးပါးရှိနေပါတယ်။အမေရိကန်ရေနံစဲတွေစံချိန်တင်ထိုးကြခဲ့တဲ့ဒီသတင်းမှထင်ပါပဲအာရှအစုရှယ်ယာအများစုဒီကနေ့ဈေးတက်နေပါတယ်။ဟောင်ကောင်ဆိုးစီးတီးနဲ့တိုက်ပင်အစုရှယ်ယာအညွန်ကိန်းတွေနှိခင်မိုင်မှာဈေးတက်နေပြီးတော့ဂျပန်နှိကေအညွန်ကိန်းတစ်ခုထဲကသာ3.9%ရခိုင်နှုန်းအကျနဲ့ဈေးပိတ်သွားခဲ့တာပါ။အမေရိကန်ရေနံစည်းကွက်တွေတနင်္လာနေ့က3ရက်အောင်စံချိန်တင်ဈေးကျခဲ့ပြီးတဲ့နောက်ပိုင်းအင်္ဂါနေ့မှာဈေးအနည်းငယ်ပြန်တက်ခဲ့တာပါ။ဒီကနေ့မှာတော့အမေရိကန်ရန်နံစိမ့်တွေ 6.8% ရခိုင်နှုန်းအကျနဲ့အယောင်ဝဲဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာစံဖြစ်တဲ့ Brent ရန်နံစိမ့်ဟာလည်း73ရခိုင်နှုန်းနီးပါးဈေးကျနေပြီးတော့ရန်နံတစီကို 16.5 ဒေါ်လာနဲ့အယောင်ဝဲဖြစ်နေပါတယ်။ April 22ရက်ဒီကနေ့ကြောက်တဲ့နေ90မြောက်မြေကမ္ဘာနေ့ကိုတော့ COVID-19 ကာယောဂါကြောင့် online ကနေပဲဆင်နွှဲကြဖို့ကမ္ဘာတစ်ဝန်းစီအောင်လှုပ်ရှားနေကြပါတယ်။ပုံမှန်အတိုင်းဆိုရင်တော့မြေကမ္ဘာနဲ့ရောက်တိုင်းကမ္ဘာတဝန်းကတန်းနဲ့ချီတဲ့ပြည်သူတွေဟာခြိတက်ပွဲတွေတစ်ပင်ဆိုင်ပွဲတွေနဲ့ချောင်းနယ်မြောင်းတွေရေစည်းရေလာကောင်းဖို့ရှင်းလင်းပေးတဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားမှုမျိုးတွေကျင်းပကြတာပါမြေကမ္ဘာနဲ့တဝန်းလွှာကိုဗီဒီယိုနဲ့ထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂအသွင်းမှုချုပ်ကလည်းကမ္ဘာကြီးပုံနှွေးစေတဲ့ဖန်လုံအင်တက်ငွေရဲ့တက်ရောက်မှုတွေဟာအခုရင်ဆိုင်နေကြတဲ့ကာယောဂါလိုပဲလူမျိုးဘာသာမရွေးနေရာဒေသမရွေးတက်ရောက်မှုရှိနေတယ်လို့သတိပေးတော်ပါတယ်သူသားတို့နဲ့မြေကမ္ဘာအတွက်ကြံမာပြီးတော့တန်ခမ်းနိုင်တဲ့အနာဂတ်တည်ဆောက်ရေးသူနဲ့အတူပေါင်းတောင်းဆိုကြပါလို့လည်းအတွင်းရေးမှူးချုပ်ကတိုက်တွန်းတော်ပါတယ်။ကပိလုံကလာနောက်ပိုင်းမှာလည်းတဘာဝပဝန်းကျင်ကိုထိခိုက်မှုနည်းတဲ့ရေရှည်ခန့်တဲ့လုပ်ငန်းတွေပဲပြောင်းလဲလုပ်ကိုင်ကြဖို့တဘာဝပဝန်းကျင်အရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့လည်းအတွင်းရေးမှူးချုပ်ရဲ့ဗီဒီယိုနဲ့ထုတ်ပြန်တဲ့တဝန်တော်မှာမြစ်တာရက်ခံထားတာပါ။1990ပထမဆုံးမြေကမ္ဘာနေမှာတော့တဘာဝပဝန်းကျင်ကကိုရေးအမေရိကန်ပြည်သူတန်း20လောက်စုယုံတောင်းဆိုခဲ့တယ်လို့ကမ္ဘာသလွှာအစိုးရတွေကတော့မြေကမ္ဘာထိုင်းနိုင်ရေးအတွက်မူဝါဒတွေချမှတ်ခဲ့ကြတာလည်းဖြစ်ပါလေရှင်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုတော့ COVID-19 ကာယောဂါဆိုင်ရာသတင်းဆောင်မတွေနဲ့အတူတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားမှာဖြစ်ပါတယ်
မြန်မာတနိုင်ငံလုံးမှာရှိတဲ့ COVID တန်တရာလူနာတွေရဲ့ထက်ခွဲနမူနာတွေကိုစစ်ဆေးပေးနေတဲ့အမျိုးသားချမ်းမာရေးထက်ခွဲမှုဆိုင်ရာဌာနမှအရင်ကစစ်ဆေးပေးနေတဲ့နှုန်းထက်၅ဆပိုပြီးဆောင်ရွက်ပေးနိုင်လို့မယ့်အကြောင်းကိုတင်ဆက်ပေးပါမယ်။တန်တရာလူနာတွေမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိဆိုတာကိုစစ်ဆေးပေးနေတဲ့ရန်ကုန်ကအမျိုးသားချမ်းမာရေးထက်ခွဲမှုဆိုင်ရာဌာနမှတနေ့ကိုထက်ခွဲနမူနာပေါင်း300ကနေ400ချစစ်ဆေးပေးနေတယ်လို့သိရပါဗျ။ လူနာရီရဲ့တက်ခွဲနမူနာကို PCR နည်းပညာနဲ့အဆင့်ဆင့်တက်ခွဲဆန်းသက်ပြီးစစ်ဆေးပေးနေတာပါအခုချိန်မှာတက်ခွဲနမူနာတွေကိုအနှိမ့်ချတစ်ခုထဲမှာပဲစစ်ဆေးပေးနေပေမဲ့နောက်ထပ်နေရာ၃နေရာမှာလည်းထပ်စစ်ဆေးပေးနိုင်မှုကိုစောင့်ရထားရှိပြီးဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကပြောပါတယ်အဲ့ဒါအပြင်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကိုလှူဒန်းထားတဲ့ကိုဗစ်ရောဂါရှိမရှိစစ်ဆေးပေးနိုင်မဲ့စက်ပစ္စည်းတွေကိုအနှိမ့်ချမှာဒီကနေ့စတင်တက်ဆင်နေပြီလို့သိရပါတယ်အဲ့ဒီစက်ပစ္စည်းတွေကိုအင်ဂျင်နီယာ15ယောက်နဲ့အတူ9ရက်အတွင်းအပြီးတက်ဆင်မှာဖြစ်ပြီးဒီယောဂါရှိမရှိစစ်ဆေးပေးမဲ့နှုန်း5ဆလောက်ထပ်တိုးဆောင်ရွက်နိုင်တော့မယ်လို့ဒေါက်တာတန်းနိုင်စုက VOA ကိုပြောပါတယ
်။9ရက်ဆင်ပြီးတဲ့အခါကျရင်6နှစ်မနေကြရင်တော့လည်းတက်ဆင်ရမ်းရနေရပါတယ်ပေါ့နော်။6နှစ်မှာစပြီးတော့ဘုံကင်မလား9နှစ်မှာကင်တာစကြီးတက်ဆင်ရမ်းနေပုံဖြစ်တာပေါ့နော်။အဲ့ဒါပြီးတော့သူက7နှစ်ကျဆိုင်တော့380ဆင်နိုင်တာပေါ့။အဲ့ခါကျတော့24 hour အပြည့်ဆိုင်1140လောက်ဟုတ်လက်ရှိကပ်ပစ္စည်းနဲ့ပေါင်းလိုက်ရင်လက်ရှိ300နဲ့ပြီးတော့ကျန်ပေါင်းလိုက်1500လောက်ဖြစ်သွားမှာเนาะအဲတော့ဆက်ကပ်ပစ္စည်းအပြည့်ဆိုင်တော့900လောက်တက်လာမှာเนา
ะရန်ကုန်မြို့မှာရှိတဲ့ NHM မှာအဓိကထားစစ်ဆေးပေးနေရကနေမန္တလေးကပြည်သူ့ကျန်းမာရေးတပ်ခွဲမှုဆိုင်ရာဌာနနဲ့စေတုတည်တနာဦးစီးဌာနအထက်မြန်မာပြည်အပါအဝင်မွန်ပြည်နယ်က TB ရောဂါတိုက်ဖျက်ရေးဌာနတို့မှာပါတပ်ခွဲနမူနာတွေစစ်ပေးနိုင်တော့မှာဖြစ်ပြီးနောက်ထပ်တိုးပြီးစစ်ပေးနိုင်မှုကိုလည်းစီစဉ်နေတယ်လို့ဆက်ပြောပါတယ်တန်နီယာလူနာအဖြစ်သတ်မှတ်ပြီးသူတို့ရဲ့တက်ခွဲနမူနာတွေအားလုံးကိုစစ်ဆေးပေးနေပြီးအသွာအလာကန့်သတ်ပြီးတိချားနေထိုင်နေရတဲ့သူတွေကိုပါထပ်တိုးစစ်ဆေးပေးနိုင်ဖို့အတွက်အစီအစဉ်ရှိတယ်လို့ဒေါက်တာတန်းနိုင်စုကအခုလိုရှင်းပြထားပါတယ
်။ကျွန်တော်ကတော့ဒီလူနာလို့သတ်မှတ်ရင်တော့ပြီးပါရင်ပါရှိရဲ့ traveling history ရှိရဲ့။အဲဒါကြောင့်သူကတော့ PUI ပေါ့နော်အကောင့်ကြီးလူနာစီးဝင်တော့အဲလူတွေကတော့ကျွန်တော်ဆက်နိုင်တယ်လက်မှတ်တွေ။ဒါမှမဟုတ်ဒီ contact tracing လိုက်တဲ့အခါမှာ first contact ပေါ့နော်အဲဒီအားလုံးလည်းဆက်နိုင်တယ်။second the content ထဲကနေပြီးတော့နည်းနည်းဒီတန်မြားရှိရတဲ့လူတွေဆက်နေတာပေါ့နော်အဲ့ဒါ plus ကိုကကျွန်တော်တို့ဒီ quarantine နဲ့5 to 10% လောက် quarantine ပေါ့နော်အဲ့ဒါလည်းကျွန်တော်တို့ဆက်နေတယ်ပေါ့နော်လက်ရှိနေထိုင်ရ quarantine နဲ့ကတော့ two shift လို့ရှိတာပေါ့နော်နောက်ပိုင်းကျရင်တက်လာရင်တက်လာလို့ဒါလောအခြေအနေကတော့ဆေးရမယ့်လူအားလုံးတော့နေ့စဉ်မှာတော့ cover ဖြစ်ထားနိုင်တယ်
ကျမအင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်စေနာရီသတင်းထုတ်ပြန်ပြီးချိန်အထိဆိုတခွဲတီပြူလူနာ122ဦးအထိရှိထားပြီးအဲ့ဒီထဲက9ဦးသေဆုံးခဲ့ပြီးယောဂသက်သာလို့ဆေးရုံစင်ဝင်ရသူကလည်း9ဦးအထိရှိထားပါတယ်ကိုဗစ်လူနာတွေမှာယောဂပျောက်ကင်းတဲ့အထိပညာရှင်တွေပူးပေါင်းဆောင်ရွက်ပြီးကုသပေးနေတယ်လို့ဒေါက်တာတန်းနိုင်စုကပြောပါတယ
်ဒီကတော့တမန်တော်ကြီးရဲ့ဒီ clinical management committee ပါလေကျွန်တော်တို့ဒီမှာဘောင်ဘောက်ခဆေးပညာရှင်တွေတမန်တော်ကြီးပေါ့နော် group ပါဝင်တဲ့အဖွဲ့ရနေပြီးတော့ဒီနာတူကြီးတွေဆိုဆွေးနွေးရတိုင်းနေတယ်လူအဲ့ VC ခေါ်ရပေါ့နော် video conference ခေါ်ရအဲ့လိုနဲ့ညီဆိုင်ပြီးတော့ဆောင်ရွက်လို့အောင်နေတာပေါ့
COVID-19 ရောဂါပြန့်ပွားမှုကိုတိုက်ဖျက်ရမှာအထောက်အကူပြုဖို့အတွက်မြန်မာနိုင်ငံကိုအခုလ10ရက်နေ့တုန်းကရောက်ရှိခဲ့တဲ့တရုတ်ဆေးပညာရှင်အဖွဲ့ဟာပြည်တွင်းကပညာရှင်တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပြီးသူတို့ရဲ့အတွေ့အကြုံတွေအရအကြံပေးမှုတွေလည်းပြုခဲ့တယ်လို့ပြောပါတယ်ပြည်သူ့ကျန်းမာရေးကျွမ်းကျင်ပညာရှင်9ဦးတရုတ်တိုင်းဆေးပညာရှင်2ဦးနဲ့တခွဲပညာရှင်2ဦးပါဝင်တဲ့အဲ့ဒီအဖွဲ့ဟာရန်ကုန်မြို့မှာ14ရက်တာနေထိုင်ခဲ့တာပါကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်ရခိုင်နောက်ပိုင်းမှာ WHO ကပြစ်ခံရလို့ကုလကမောင်တမတည်ဆုံးတဲ့ပေါ်စုံစမ်းမှုတွေလုပ်ဖို့နဲ့နောက်မဖြစ်အောင်ကာကွယ်တသိမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပြီးနောက်တည့်ရက်မှာပဲပူသက်ဆေးတင်ကားတစီအဲ့ဒီနေရာမှာပဲထပ်မံပြစ်ခတ်ခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မင်းပြမြို့နယ်ရမောင်တရားနီမှာ CBS ပို့သက်ဆေးကုမ္ပဏီဆစ်ပျက်စီးတွေတင်ဆောင်လာတဲ့ကားတစီကိုမနေ့ကနေ့လယ်ပိုင်းကရခိုင်လက်နက်ကန်အဖွဲ့ဘက်ကလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာကြောင့်ရမောင်တည်ဆုံးပြီးတဦးတန်ရရှိခဲ့တယ်လို့တပ်မတော်ဘက်ကတရင်ထုတ်ပြန်ထားပါတယ်။အဲဒီကဟာအိုင်းကနေစစ်တွေကိုလာတာဖြစ်ပြီး WHO ကပစ်ခတ်ခံရတဲ့မင်းပြမြို့နယ်ရမောင်တရားနီရောက်မှပစ်ခတ်ခံရတာဖြစ်ပြီးရမောင်တည်ဆုံးပြီးတဦးတန်ရရှိခဲ့တယ်လို့မင်းပြဒေသခံတဦးကပြောပါတယ
်။မနေ့ကပေါ့ဆက်ပြီးတော့ဒီခြေလာဖြန်းတဲ့အခွေရလို့ပြောပါတယ်။အဲ့ဒီဆိုင်ကအဲ့ဒီဘက်ကလို့ပြောကြတယ်ဗျာအဲ့ဒီညာကလူတွေကပြောတာကတော့လေအဲ့ဒီမှာတယောက်ပြေတယ်တယောက်ထိုင်ရရပြီးတော့အဲ့ဒီကိုကြားပါတယ်ဗျာအဲ့ဒီကပြေတော့ရောက်တယ်ပေါ့လေအောင်လို့ဆိုပြီးတော့အဲဒီဘူဝိရှုကပြည့်စုံခဲ့နေရမယ်မဝေးဘူးခင်ဗျာအဲ့ဒီရာမောင်တရားရဲ့အလုံးသားပါပါအဲ့ဒီမင်းလေးပါတမမော်ကတရားထိတ်မှတော့ဂိတ်တွေရှိကြတော့အလူတွေတွေ့ရတယ်ဒီအဲ့ဒီနားမှာအများစခန်းလေးလောက်ထားတယ်အဲ့ဒါကိုကြားပါဦးခင်ဗျာ
အဲဒီကကိုရခိုင်လက်နက်ကန်အဖွဲ့ဘက်ကလက်နက်ငယ်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ထားပေမဲ့အဖွဲ့ပြောခွင့်ရခိုင်ဒုက္ခကညှင်းဆိုထားပါတယ
်ဒီမနေ့ကနေပြီးတော့ဒီမြန်မာစစ်တပ်ကအဲ့ဒီကားကိုဟိုသူတို့အရင်ဒီပြစ်ခတ်နေတဲ့နေရာမှာပဲအဲ့ဒီ WHO ကားကိုပြစ်တဲ့နေရာနားမှာပဲသူတို့ပြစ်တာအဲ့ဒါမြန်မာစစ်တပ်တွေနေရာယူထားတဲ့သူတို့ရဲ့ဒီဟိုလုံခြုံရေးအေရီယာထဲမှာဖြစ်တဲ့ကိစ္စအဓိကကတော့သူတို့ကဒီလာသမျှဒီကားရောစိုက်ကယ်ရောသူတို့အဲ့လိုမျိုး ပြစ်ခတ်နေတာကတော့ဒါအတူလေးကြာနေပြီဗျ။ပြည်ကရဲ့အပြည်လ20ရက်နေ့ကလည်းအဲ့ဒီရမောင်တဒါအနီးမှာ WHO ကတစီပြစ်ခတ်ခံရတာကြောင့်ရမောင်တင်ဆုံးပြီးကျန်းမာရေးဝန်ထမ်းတဦးဒဏ်ရာရရှိခဲ့တာနဲ့ပတ်သက်ပြီးတနစ် AA ကတော့တစ်ဖက်နဲ့တစ်ဖက်အပြန်လည်ဆွဆွေးနေကြတာပါ။အခုလို WHO ကပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးကုလသမဂ္ဂကလည်းစုံစမ်းနေတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရအနေနဲ့စုံစမ်းစစ်ဆေးမှုတွေနဲ့နောက်ထပ်အဲ့ဒီလိုပြစ်ခတ်မှုတွေထပ်မံမဖြစ်ပေါ်ဖို့ကာကွယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့မနေ့ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမှာအခုလိုကမ္ဘာ့ကျန်းမာရေးအဖွဲ့ကပြစ်ခတ်ခံရတာပါဝင်တခြားစစ်ဘေးစစ်တိုင်တွေနဲ့ပတ်သက်ပြီးကုလသမဂ္ဂကလာရောက်ပြီးနိုင်ငံတကာပညာရှင်တွေသတင်းဌာနတွေကိုခေါ်ဆောင်ပြီးအမြန်ဆုံးလာရောက်စုံစမ်းဖို့မျှော်လင့်တယ်လို့မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်မှဦးဦးလတ်စောကပြောပါတယ်။
ကုလသမဂ္ဂကအဲညွန်ချညွန်ချိုင်းမှုစုကိုတိုင်ကပြောပြီဆိုတော့လေဒါကျွန်တော်တို့ကကျုပ်ဆိုပါတယ်နော်အဲ့လိုဟိုသူတို့စီကအဲ့ချင်းချင်းနဲ့ပညာရှင်နဲ့လာပြီးတော့ဒီကိစ္စဟာဘလို့အမှန်တကယ်ဘသူကကျူးလွန်နေပြင်မှုလဲဆိုတာကိုတော့ပုံမွေးလည်းနေဟောထုတ်နိုင်မယ်ဆိုတော့အကောင်းဆုံးကအဲ့လိုလာတဲ့ခါမှာလဲနိုင်ငံတကာသတင်းထောက်တွေနော်အထူးကြောင့်ရှိတဲ့နိုင်ငံတကာသတင်းဌာနကြီးတွေဒီလိုသတင်းဌာနတွေပါလာနိုင်တော့အကောင်းဆုံးကအဲ့လိုပေါ်ထုတ်နိုင်ခြင်းအပြင်လဲအဲမြန်မာငြိမ်းချမ်းရေးကိုလည်းအထောက်အကူပြုနိုင်ပါလိမ့်မယ်ရခိုင်ပြည်မှာဂျီတူရရဲ့တကယ်ကြုံတွေ့နေရတဲ့စစ်ဘေးစစ်တမ်းလဲအစုံတရားကျင်းသွားလိမ့်မယ်လို့ယူဆပါတယ်နော်အဲ့တော့အဲ့ဒီအဖွဲ့အမြန်ဆုံးလာပါသေးလို့ပဲကျွန်တော်တို့ပြောနေပါတယ်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောတာကတော့ကျွန်တော်တို့ဘာမှပြောကြတောင်းမရှိတော့ဘူးဒီဟာကြီးကိုကျွန်တော်စကားလုပ်ပြီးလည်းပြောကြတော့
ရခိုင်ပြည်နယ်တွင်းမှာဒီကနေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့အရသာထိခိုက်တေဆုံးမှုတွေဖမ်းဆီးခံရတာတွေလည်းနေ့စဉ်နဲ့အမျှရှိနေပါတယ်တိုက်ပွဲတွင်းအရသာထိခိုက်တေဆုံးတိုင်းမှာလည်းတန်းတဲ့အဲနှစ်ဖက်စလုံးဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတည်င်းပေးပို့ထားပါတယ်
ရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့ဖွဲ့ COVID-19 ရောဂါပိုးတန်လျာရှိသူတွေနဲ့ထိတွေ့ခဲ့တာကြောင့်တရားခွဲစောင့်ကြည့်ခံရတဲ့အခြေအနေကိုတင်ဆက်မှာပါကျွန်တော်နိုင်ကွန်းအိမ်ပါရှမ်းပြည်နယ်ရှေးပိုင်းခီးစင်တွင်ပြည်နယ်ဝန်ကြီးချုပ်နဲ့ဖွဲ့ဟာ COVID-19 တန်လျာရှိသူတွေနဲ့တွေ့ဆုံပြီးလူထထားတဲ့ test kit ဆက်နဲ့ဆေးစစ်ကြည့်ရမှာခီးစင်ပါဖွဲ့ဝင်တို့ရောဂါလက္ခဏာရှိကြောင်းတွေ့ရတာပါဒါပေမဲ့အဲ့ဒီစက္ကရိယာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကရောမြန်မာ့ကျန်းမာရေးဌာနကပါအတိမတ်မပြုတာကြောင့်သူတို့နှုတ်ရသက်ခွဲနမူနာတွေကိုကျန်းမာရေးဌာနရဲ့အမျိုးသားသက်ခွဲဌာနကိုပေးပို့ပြီးထပ်မံအသိပြုစစ်ဆေးနေတာပါအဲ့ဒီကာလအတွင်းပြည်နယ်ဝန်ကြီးချုပ်အပါအဝင်ခရီးစဉ်မှာပါဝင်တဲ့သူတွေကိုလည်းတရားခွဲစောင့်ကြည့်နေပါတယ်မူလဆန္ဒချက်အရလွှတ်တော်ဥပဒေရင်မောင်းနဲ့ရှမ်းပြည်နယ်ရဲမှုချုပ် PSO တို့မှယောဂလက္ခဏာ positive တွေ့ရှိခဲ့တယ်လို့ရှမ်းပြည်နယ်အစိုးရဖွဲ့ဝင်လူမှုရေးဝန်ကြီးဒေါက်တာမျိုးထွန်းကပြောပါတယ်
ဒါတော့ခရရရင်ပေါ့အဲနောက်ရဲမှုချုပ်ရဲ့ PSO ကျွန်တော်တို့ကီးသွားတယ်သွားပြီးညနာခင်းကြီးမှာ test kit နဲ့ဖြစ်လာတယ်ပေါ့လေကျွန်တော် test kit ကတော့လူရှင်းအောင်လုပ်ထားတဲ့ test ခါကြတော့ဒီ test မှာလည်းဒီဖြစ်ရှိနေတဲ့ခါကြတော့ဆန်းကြည့်ရတဲ့သဘောတူပြီးဆန်းလိုက်တာပေါ့နော်ကျွန်တော်အလုံးပေါင်း30ကျော်ဆန်းပါတယ်ခုနကပြောတဲ့အဲမင်းရောက်ကဟိုမဖြစ်မချားလေးလက္ခဏာလေးပေါ်လာတဲ့ခါကြတော့သူပူပြီးပြင်ချအောင်ဆိုပြီးတော့သူတို့ကျွန်တော်ကဟို test တို့မှာရှိတဲ့သွားမင်းမှာထားရတဲ့ထားပြီးတော့အမျိုးသားတစ်ခွဲကိုနှာခေါင်းတစ်ခွဲအကောင်တစ်ခွဲဟိုပို့ပေးလိုက်တာ
ပြီးခဲ့တဲ့ဧပြီလ18ရက်နေ့ကဝန်ကြီးချုပ်အပါအဝင်အဖွဲ့တို့ဟာရှမ်းပြည်နယ်ရှေးပိုင်းကျိုင်းတုံခရီးစဉ်တွင်ဗာချီလိတ်စေယုံမှဆရာဝန်ဆယ်ဦးအပါအဝင်ကျန်းမာရေးဝန်ထမ်းများပြား COVID-19 case 64နဲ့ဆက်ဆက်နေသူကွာရန်တီးလုံဆောင်ခံထားရမှုအခြေအနေကိုလာရောက်ကြည့်ရှုအားပေးရင်းအပြန်ခရီးမှာအခုလိုဖြစ်ခဲ့တာလို့လူမှုရေးဝန်ကြီးဒေါက်တာမျိုးထွန်းကပြောပါတယ
်ကျွန်တော်ဒီမှာတချို့ case 64နဲ့ပတ်သက်ပြီးတော့ဆရာဝန်ဆယ်ယောက်အပါအဝင်တချို့ဆေးဝါးဝန်ထမ်း21ယောက်ကနေလောက်ခံရတယ်ပေါ့အဲ့လိုလောက်ခံရတဲ့အချိန်မှာကျွန်တော်ဝန်ထမ်းတွေအားလုံးကလည်းစိတ်အားပြေပြီးပါပဲဆိုတော့ကျွန်တော်ကဒီခရီးစဉ်တွေကိုရည်ရောသွားလိုက်တာပေါ့ဟိုကိုကဒီမှာကြာရင်နေခဲ့တဲ့ခါကျတော့ပြန်လာရင်ရုံးကပြီးမကူအောင်ဆိုပြီးတော့နေတဲ့တဘောပေါ့နော
်ရှမ်းပြည်နယ်ဝန်ကြီးချုပ်အပါဝင်ဝန်ကြီးလေးဦးလွတ်တော်ဥက္ကဋ္ဌနဲ့ပြည်နယ်ရဲမှုချုပ်တို့ဟာ COVID-19 တန်တရားရှိသူတွေနဲ့ထိစားခံမှုကြောင့်ဆက်ကွာရန်တီးနေရကြောင်းကိုယ်တိုင်ပါဝင်ခဲ့သူရှမ်းပြည်နယ်ဆွေရဖွဲ့ဝန်ကြီးဒေါက်တာအောင်သားမောင်ကပြောပါတယ
်ဆက်ကွာရန်တီးနေတာပါဒီအချိန်တိုင်းကျန်တာတော့ self quarantine ယူတာပေါ့အလုံးကောင်းပေါ်မှာအေးစီ
ဧပြီလ23ရက်နေ့ပရမတုတ်အနေနဲ့တောင်ကြီးမြို့မှာနေထိုင်သူအသက် 22 နှစ်အရွယ်အမျိုးသမီးတူ COVID-19 ရောဂါပိုးသွေးရှိကြောင်းလက်ရှိမှာတောင်ကြီးမြို့စောစန့်ထုံးဆေးရုံမှာဆေးကုသခံနေရပြီးအင်္ဂလန်မှပြန်လာသူဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိရှမ်းပြည်နယ်အတွင်းမှာ COVID-19 ဗိုင်းရပ်ရောဂါလူနာသွေးရှိသူ6ဦးသွေးရှိသားလို့ဒေသခံတွေကလည်းစိုးရိမ်နေကြပါတယ်ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio Season တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ဆက်ယုံနေပြန်ဖွင့်နိုင်ဖို့ပြင်ဆင်နေတဲ့ကာလမှာတွေ့ကြုံရတဲ့အခက်အခဲတွေကိုနိုင်ငံတော်တိုင်ပင်ခံအစိုးရအလို့ရှင်အလို့သမားသမဂ္ဂဒီကနေ့မနက်တွေ့ဆုံကြရတဲ့အပေါ်အလို့ရှင်နဲ့အလို့သမားတချို့ရဲ့အမြင်ကိုတင်ပြပေးပါမယ်ကျွန်တော်ကတော့ဇော်ထက်ပါအစိုးရတောင်ရှိသူတွေနဲ့အလို့ရှင်အလို့သမားအပြန်အလှန်တွေ့ဆုံကြရဲဒီနေ့ EBL 21ရဲ့မနက်မှာအစိုးရဘက်ကတော့စက်ရုံတွေမှာကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 ကာဝေးလမ်းညွှန်ချက်တွေအတိုင်းလိုက်နာထားတာရှိမရှိစစ်ဆေးနေပြီလို့ဆိုပါတယ်လိုက်နာရေးစက်ရုံတွေကိုပဲ EBL 30နောက်ပိုင်းလုပ်ငန်းပြန်လည်ပတ်ခွင့်ပေးသွားမှာပါသက်ဆိုင်ရာကတော့ဥပပိစစ်ဆေးသွားမယ်စက်ရုံမျိုးစားတွေကိုတတ်မှတ်ထားပါတယ်ဒါပေမဲ့စစ်ဆေးချိန်ကကြာနိုင်လို့ဒီအပေါ်မှာလုပ်ငန်းရှင်တွေကသဘောမကျကြပါဘူးလိုင်းတရားစမှုဆောင်6ခုရဲ့ဥက္ကဋ္ဌဦးအောင်ဆိုင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။အခက်အခဲတွေအများကြီးရှိတယ်။အဲဒါကျွန်တော်တို့လုပ်ငန်းရှင်တွေတော်တော်များများပြောတာကတစ်ဖက်ကလည်းစက်မိုင်းဝန်ကြီးဌာနဂိုင်လိုင်းတိုင်းကျွန်တော်တို့ဆောင်ရွက်ပါမယ်။အလုံးနဲ့ဖွင့်တော့သူတို့စစ်ဆေးဖို့လည်းလုပ်ကြည့်ရဲ့အချိန်မှာလာဖြစ်ပါ။တကယ်လို့ဂိုင်လိုင်းတိုင်းမကြည့်ရင်ညှော့ကြမှာဘယ်လိုထပ်လုပ်ရမလဲ။အဲ့ဒါဆိုလို့ရှိရင်လုပ်ငန်းလုပ်တဲ့လူတွေအဆင်ပြေသွားမယ်။လို့ရှိရင်လုပ်သမားအားလုံးအဆင်ပြေတာပေါ့ဗျာ
။ကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့စနစ်တွေအတိုင်းပြင်ဆင်ထားတဲ့စက်ရုံတွေကစစ်ဆေးခံဖို့အရင်ဦးဆုံးစတင်ရမှာပါ။အဲဒီနောက်သက်ဆိုင်ရာစစ်ဆေးအဖွဲ့တွေနဲ့စစ်ဆေးပြီးဖွင့်နိုင်မဖွင့်နိုင်ဆိုတာဆုံးဖြတ်ပေးမှာပါ။အေပီလာ21ရက်မှာလှိုင်းတရားဆုံး6ခုကစက်ရုံ49ရုံစတင်ခဲ့ပြီး5ရုံပဲစစ်ဆေးနိုင်ခဲ့ပါတယ်။ဒီနေ့အေပီလာ22ရက်မှာစက်ရုံ80စတင်ထားပါတယ်။ဦးအောင်ဆိုင်ကအခုလိုဆက်ပြောပါတယ
်အကြီးကပြဿနာပါလဲဆိုတော့သူကသူလာဆစ်တော်များလဲလုတ်ခွေပေးရဆိုရဲအဖြစ်သူကိုမပြေးပါဘူးခါကြတော့သူကဆက်လောက်အောင်မလားပြေးရမှာလားလူငယ်ရှင်တွေဘက်ကလည်းအကုန်လုံးလာတင်ပါလားနိုင်ငံတော်လည်းသင်ပေးတဲ့ဟာကိုစိတ်ရသေးစနိုင်ပါလားဆိုတော့သူတို့လုတ်တဲ့လုံဆောင်တဲ့လူမှပဲရှိပါလေလက်ရှိရေပြင်မှာဖြစ်နေတဲ့ပုံစံဆိုတော့မပြေးနိုင်ဘူးကျွန်တော်စုံအနေနဲ့ပြောတာမပြေးနိုင်ဘူးတယောတရားစစ်မှန်ဒီ900အလုံးပြီးပါဦ
းနိုင်ငံတော်တိုင်ပင်ခံဒေါ်စန်းစုကြည်ကတော့စက်ရုံလူသားတွေတယောက်နဲ့တယောက်ကျန်းမာရေးအရာ6ပြည်ခွာရမယ်ဆိုပေမဲ့တချို့စက်ရုံတွေမှာဒီသတ်မှတ်ချက်ကနေရာအခက်ခဲရှိနိုင်တယ်လို့ဆိုညွှန်ပြသွားပါတယ်တချို့စက်ရုံတွေကအလှည့်ကျအလုံးစင်းခိုင်းပြီးလူကြက်တဲရာကိုရှော့ချဖို့ကြိုးစားနေပါတယ်လူဦးရေအများဆုံးရှိရလှိုင်းလာရမှာစက်မှုဆောင်က10ဦးလောက်ရှိပါတယ်လူထောင်ကြီးရှိရအထက်ကျုံးစက်ရုံတွေကလူသားတွေရဲ့ကျန်းမာရေးဟာအရေးကြီးလို့စေယုံတောင်ရှိသူတွေကဒါကိုစနစ်တကျလုပ်ပြီးဖို့မျှော်လင့်ကြောင်းလဲအလို့သမားတွေကပြောပါတယ်
။ဟောအဲ့ဒါညံကြီးရဲ့စိတ်ကောင်းစပါတယ်။ဘာလို့လဲဆိုတော့ဒါမှဒီလိုမျိုးအားလုံးကအားငါးတူအောင်ကြည့်ပါလေ။ကျန်တဲ့လူပေါင်းဆိုတော့ဘလို့ပါချစ်တဲ့အောင်ကြည့်ပါလေနော်။ဒါတိုင်းမျိုးကြီးမှတော်တော့တစ်ခုချင်းမှာကြည့်ကြရမယ်လားကြည့်ပါတော့နော်။ဟို60 70ကတော့ဒါ30နဲ့40ကနေရတာနော်။တစ်ခုချင်းကတော့ချင်းချောင်းကိုကားဆက်နေပါလေ။ဒီလိုမျိုးဘူးတော့ဖြစ်ဖြစ်အောင်ဆက်နိုင်တော့ခိုင်တိုင်းနဲ့ညီညွတ်အောင်တော့လုံးပြည့်တယ်လို့ပြောနေဆက်ပါလေ။တ
ို့မျိုးဆက်ကွန်ရကဥနန္ဒာဆက်အောင်ပြောသွားတာပါ။အလို့ရှင်ဒီဘက်ကတော့အခုလိုကာလမျိုးမှာအစိုးရရဲ့သတင်းထုတ်ပြန်ချက်တွေအချိန်မီထုတ်ပြန်ပေးဖို့နဲ့ရှင်းရှင်းလင်းလင်းဖြစ်ဖို့ပြောဆိုသွားခဲ့ပါတယ်။အလို့သမားသမဂ္ဂရဲ့ဘက်ကတော့အလို့သမားအဆောင်တွေမှာကျန်းမာရေးနဲ့အညီဖြစ်ဖို့ဒီရောဂါအတွက်စိုးရိမ်မှုတွေရှော့ချနိုင်မယ့်နည်းလမ်းတွေကိုထည့်သွင်းဆွေးနွေးသွားတာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့လက်ရှိရာသီဥတုအခြေအနေနဲ့ COVID-19 ရောဂါဖြစ်နေချိန်မကြာခင်ရောက်ရှိလာတော့မယ့်မိုးရာသီမှာဖြစ်လာနိုင်တဲ့သဘောအဘေးအန္တရာယ်ကာကွယ်ရေးတွေကိုဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့အကြောင်းကိုပြောပြမှာပါဒီနှစ်မိုးရာသီကတနိုင်ငံလုံးမိုးနေပြီးအပူချိန်မြင့်မားလာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေမှာအပူချိန်တွေမြင့်မားတာကြောင့်မိုးတိမ်တောင်တွေဖြစ်ပြီးမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာဒီရက်ပိုင်းအတွင်းလေပြင်းတိုက်တာမိုးသီးကြွေတာလျှက်စီးလက်ပြီးမိုးချိုးပစ်တာတွေဖြစ်နေပါတယ်ဒီနေ့မိုးနှဲနိုင်တဲ့အတွက်အဓိကမြစ်ကြီးတွေမှာရေကြီးရေလျှံမှုတွေယိုနှဲနိုင်ပေမဲ့နေရာကွက်ပြီးတော့ဒါမှမဟုတ်ဒေသအလိုက်မိုးသီးထဏာတွေဖြစ်ပေါ်လာနိုင်ခြင်းများတဲ့အတွက်လျှက်ရက်ပြက်ရေကြီးတာမြေပြိုတာလက်မဆက်သွယ်ရေးပြတ်တောက်တာနေအိမ်ထိခိုက်တာတွေဖြစ်လာနိုင်တာကြောင့်အထူးအလေးထားပြင်ဆင်ထားဖို့လိုတယ်လို့မိုးလေဝသနဲ့ဇလဗေဒပညာရှင်တွေကဆိုပါတယ်ဒီလိုမိုးနှဲတဲ့အတွက်စိုက်ပျိုးရေးတွေလည်းထိခိုက်လာနိုင်ပါတယ် မိုးရာသီကာလမှာတဘောဘေးအန္တရာယ်တစ်ခုခုကြုံတွေ့ရရင်ကုညီကယ်ဆယ်မှုလုပ်တဲ့နေရာတွေမှာကိုဗစ် -19 ကိုကာကွယ်ဖို့အတွက်ဘာတွေကြိုတင်ပြင်ဆင်ထားဖို့လိုအပ်တယ်လဲဆိုတာကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကအခုလိုပြောပြပါဗျ
။ဒီမိုးရာသီကာလတွေမို့တော့ဝင်ကာလတွေမှာဆောင်ရွက်တဲ့တစ္ဆာစာတစ်ခုခုဖြစ်တဲ့နေရှားမျိုးစိန်ကဒါကျွန်တော်တို့ကဘေးတဲ့နေပြည်သူတွေဟောနောက်ပြည်သူတွေကိုဒါကျွန်တော်တို့ကကျွန်တော်အလိုမျိုးဒီကျွန်တော်ကယ်ဆယ်စကန်ဒီမှာထားလို့မရတော့ဒီဆောင်ရတဲ့အရင်တော့ဒါဆူဆီးပြောထားတယ်အခုကိုဗစ် -19 ဖြစ်နေရှင်နေတော့ကျွန်တော်ကတနေရာတော့မထားတဲ့နေရာဆိုရင်၃နေရာတော့ကိုကျွန်တော်တို့ရှားဟိုထားမယ်နေရာမျိုးတွေရှိတော့ဒီဆောင်လို့ရှင်းတာဒီတဘာဘီဖြစ်လာရတဲ့ဒီရှင်းတာတစ်ခုတည်းမှာအစပြုံတိုးနေရတဲ့ဆိုင်ကျွန်တော်တို့ရှင်းတာ၃နေခုလောက်ပေါ့နော်ဒီလို၃နေခုလောက်ထားတာတို့နောက်တော့လည်းတခြားလူခွဲပြီးတော့မှဒီထားနိုင်တဲ့နေရာတွေနေရာမျိုးတွေကျွန်တော်ကိုယ်ရတော့ကျေးဇူးတင်ပါတော့လို့ပါတော့
ဘေးအန္တရာယ်ခံစားရသူတွေကိုနေရာချထားပေးဖို့အဆောက်အဦတွေကချက်ချင်းလှုပ်ဆောင်လို့ရတာတွေမဟုတ်တဲ့အတွက်အခုကတည်းကထားလို့အဆင်ပြေနိုင်မဲ့စာသင်ကျောင်းတွေဘုံကြီးကျောင်းတွေနဲ့တခြားနေရာတွေကိုပြင်ဆင်နေပြီဖြစ်တယ်လို့လည်းဆိုပါရယ်တဘောကဘေးအန္တရာယ်ကြုံလာချိန်မှာကိစ္စရေးစခန်းတွေမှာကိုဗစ် -19 ကာလကျန်းမာရေးနဲ့ပတ်သက်တဲ့ဆောင်ရမ်းရှောင်ရမ်းကိစ္စတွေကိုအားလုံးသိနိုင်ဖို့အသိပညာပေးတာတွေကိုလည်းလှုပ်ဆောင်နေတဲ့အကြောင်းဦးကျော်မိုးဦးကပြောပြပါရယ်
ဟုတ်ကဲ့ဆရာလေးရဲ့အပိုင်းဆိုတဲ့ဥစ္စာတော့ဟိုဘာလို့အတိအရအောက်ချေအစင်ချီဘာလို့ညာမျိုးတွေကိုဆက်လက်ညွှန်ကြားပြီးတော့မှဒီဆောင်လို့ဒီဆောင်ရကယ်သေးစကန်ညွှန်ကြားလို့တော်ပါပြီလားကယ်သေးစကန်ညွှန်ထားနိုင်မှုတော့အဲမှာကြီးပိုင်းနဲ့ပတ်သက်ပြီးအဝေးရတဲ့ဆိုင်ဒီပေါ့နော်ဒီတော်ပါပြီနဲ့ပတ်သက်တဲ့အဝေးရတဲ့ဆိုင်ဒီဟိုအကုန်လုံးဟိုဒီပြည့်ပြည့်စုံစုံတော့ဒီပြည်သူတွေထဲမှာဒီ awareness ရှိနေဖို့တော့ကိုအလုပ်တော့လုပ်နေရတယ်ပေါ့နော်သူကဌာနကြီးလည်းလုပ်နေတယ်အော် NGO လေးလည်းလုပ်နေကြတယ
်ဟုတ်ကဲ့
ဒါပေမဲ့ဟိုအကုန်လုံးပြည်ပြည်စုံစုံနိုင်ငံလုံးနေထားရတဲ့ခြုံလာဆိုမခြုံနိုင်သေးတဲ့အနေအထားရှိ
အခုလို COVID-19 ဖြစ်ပွားနေတဲ့ကာလမှာတဘောကဘေးတုံ့ပြန်မှုတွေအနေနဲ့ဘေးလွတ်ရသောရွှေ့ပြောင်းရေးကိစ္စတွေကွာရန်တိန်းနေရာတွေ COVID-19 ကူးစက်ရောဂါကူးတာနေတဲ့နေရာတွေမှာတဘောကဘေးအန္တရာယ်ကြိုတင်ပြင်ဆင်ရေးအပြင် COVID-19 ကူးစက်ရောဂါဆိုင်ရာအသိပညာပေးဖြန့်ဝေတာတွေကိုပါအစိုးရဌာနဆိုင်ရာတွေပူးပေါင်းလှုပ်ဆောင်ဖို့စီစဉ်နေကြတယ်လို့လည်းသိရပါတယ်။ကျွန်မအိတ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့ပါရစေ
။ထိုင်းနိုင်ငံထဲကအထောက်ထားမဲ့မြန်မာလူသမားတချို့လောက်အားကမရပဲအလုတ်ရှင်ရဲ့ချိတ်ချောက်မှုကိုကြုံနေရတာကိုမြန်မာတန်ယုံကအခုညီပေးခဲ့တဲ့သတင်းတင်ဆက်ပေးပါမယ်။ကျမအေးပါပါ။ထိုင်းနိုင်ငံထဲကိုတရားမဝင်ဒီနဲ့လာကြတဲ့အထောက်ထားမဲ့မြန်မာအလုပ်သမားများဟာ COVID-19 အရေးပေါ်ကာလမှာချိတ်ချောက်ခံရပြီးလောက်အားကမရရှိတာကြောင့်ဧပြီလ22ရက်နေ့မှာတော့ထိုင်းရနာပိုင်းတွေရဲ့အကူအညီနဲ့မြန်မာတန်ယုံကသူတို့ကိုတွားရောက်ခေါ်ဆောင်ခဲ့ပါတယ်။တနင်္လာရီတဝဲထိခိလန့်ကနေထိုင်းနိုင်ငံပရာကျင်ပူရီမြို့ရဲ့ဆက်လို့ရေးလုပ်ငန်းခွင်ကိုရောက်လာကြတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား9ယောက်ဟာသူတို့ကိုအလုတ်ရှင်နဲ့ပွဲစားပေါင်းပြီးလောကမပေးဘဲချိန်ချောက်နေတာကြောင့်မြန်မာတန်ယုံကိုအကူအညီတောင်းခံလာကြောင်းမြန်မာတန်ယုံကအလုတ်သမားတန်ရာရှိဦးရဲရန်အောင်ကပြောပြပါဗျာ
။ပွဲစားနေပြီးတော့သူတို့ဟောတော့ကျွန်တော်တရားဝင်ကြတယ်ကျောင်းနဲ့ခေါ်လာပြီးတော့အလုပ်ရှင်စီမှာဆက်ထားလိုက်တာပေါ့နော
်ဟုတ်
အထားလိုက်တဲ့ခါကျတော့သူစီမှာအထောက်ထားလည်းမရှိဘူးပတ်စိုးလည်းမရှိဘူးဆိုတဲ့ခါကျတော့သူတို့လိုအပ်တော့ကောင်းတဲ့ခါကျတော့လုပ်ချင်ရလေအပေးဘူးအပေးရတဲ့ကျောင်းကကျွန်တော်ဆက်ဆက်ရနေရေးဖာနာဆိုင်အပွဲနော်ဆိုင်တော့ဒီဝီလို့ကျွန်တော်စဝတ်ဒီကရန်လို့ဟုတ်ဆက်ဆက်ရနေရေးရောလို့ကိုကြီးကောင်းနဲ့ဟုတ်ကြောဒီဆိုင်အပွဲကိုကြီးကောင်းနဲ့ဒီကိစ္စလေးဦးရဲ့နေဒီဆိုင်ပြောသူနေတောင်းတာပါဘလော့စေရောတက်ဆိုင်ရဌာနကိုကျွန်တော်တကယ်အပ်ပြီးဥရင်းနဲ့ဒီဆိုင်ပြောကိုကျွန်တော်ပြည်ပြန်ထားလို့ရပါက
ြသူတို့ဟာဇန်နဝါရီလကစပြီးမကွေးတိုင်းနဲ့ပဲခူးတိုင်းတွေကနေထိုင်းနိုင်ငံထဲမှာအလုပ်လုပ်ဖို့အတွက်ထောက်သူများဖြစ်ပါတယ်သူတို့ကိုပွဲစားကတဦးကို7,300တောင်းပြီးနိုင်ငံကုလက်မှတ်နဲ့တရားဝင်အလုပ်လုပ်ရမယ်ဆိုတာကြောင့်ထွက်လာခဲ့ကြတာပါဒီနောက်မှာတော့တရားမဝင်လမ်းကနေခေါ်လာပြီးပိတ်လောက်ခံရတာတွေရှိခဲ့တဲ့အပြင်လောက်အားကကိုမပေးဘဲခိုင်းစေခဲ့တယ်ဆိုပြီးအလုပ်သမားတဦးကပြောပြပါတယ်
ဟုတ်ကဲ့မအားစာရေးလမ်းကစာရေးရှိတယ်အဲ့ခန်းနေထားတယ်မထွက်နေတယ်ထွက်လို့ရှင်ပြေးပါတဲ့သေရောတဲ့အစံစကားလည်းကြည်ကြဲမပြောနေတယ်အဲ့ဖုံးနဲ့လမ်းပြောတယ်လေးပွဲသားမှာဘာမှမရဘူးမစံတီထားဝယ်ဖို့အဲ့လို15ရက်တစ်ပတ်ရက်နဲ့ဆိုအဲ့လိုပတ်စံလေးပါလေးပြေးတယ်လင်းများတော့ည50အဲ့လို56ရအဲ့လိုပြေးတယ်ပတ်စံတောင်းလို့ရှင်လည်းအဲ့လိုသားတွေနဲ့သက်သက်တွေနဲ့လားချင်းမောင်းနေရော
ဒီအမှုဟာလူပုံကူးမှုဆိုရင်တော့ထိုင်းဥပဒေအတိုင်းအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာတန်ယုံနဲ့အတူသက်ဆိုင်ရာအဖွဲ့အစည်းတွေအတွက်ဘာသာပြန်ဖြစ်လိုက်ပါကူညီပေးခဲ့တဲ့ဦးဆိုင်အေးကလည်းပြောပြပါတယ
်အဲကိုဘလောက်ကတော့ဘာပေါ့လူပုံကူးမှုမြောက်တယ်ဆိုလို့ရှိရင်အ
သူရဲ့ခိုင်းနိုင်ငံမှာဆမထားတဲ့ဥပဒေကိုမျှော်ရမှာပါเนาะတကယ်လို့လူပုံကိုမမြောက်ဘူးဆိုလို့ရှိရင်တော့ဒီနိုင်ငံဆက်တော်မှုဘယ်လောက်ပဲဆိုရင်တရားရုံးသိပြီးရအောင်ဒီလိုနေရတဲ့
မြန်မာလူသမားကိုဟာထိုင်းနိုင်ငံထဲကိုရောက်ရှိလာတာ3လဝန်းကျင်ပဲရှိပါသေးတယ်။အများစုကတော့အသက်20ကျော်လူငယ်တွေဖြစ်ကြပါတယ်။သူတို့တွေကိုထိုင်းဥပဒေပါလိုအားကတွေရမယ်။နိုင်ငံကုလက်မှတ်လုပ်ပေးမယ်ဆိုပြီးပွဲစားကလိန်ညာပြီးခေါ်လာခဲ့ကြတာဆိုပြီးလူသမားတွေကပြောပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာလူသမား3000ဝန်းကျင်ရှိပြီးအများစုကတော့တရားမဝင်အလုပ်သမားတွေဖြစ်ကြပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ Proje Mercia COVID-19 ကာကွယ်ရေးတာစီနဲ့ပတ်သက်ပြီးတာဝန်ထမ်းဆောင်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဝန်ထမ်းတူရခိုင်ပြည်နယ်မင်းမြတ်မြို့နယ်မှာစီဇန်တိသေဆုံးသွားတဲ့ကိစ္စဟာလောလောဆယ်တိုက်ခိုက်နေရတဲ့နှစ်ဖက်စလုံးကသူတို့တိုက်ပွဲဟာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပိုအရေးကြီးတယ်လို့ယူဆနေကြဝင်ရတယ်ဆိုရင်သဘောတူကြပါသလားတချိန်တည်းမှာပဲတိုက်ပွဲဝင်နေတဲ့တပ်မတော်သားတွေကိုတစ်ဖက်ကချီးကျူးဂုဏ်ပြုပြီးအခြားတစ်ဖက်ကညီညာရေးကိုထိထိရောက်ရောက်ဆောင်ရွက်သွားမယ်ဆိုတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့ထုတ်ပြန်ကြေညာချက်ကိုဘယ်လိုသဘောရကြပါလဲ1990ကြီးရွေးကောက်ပွဲပလဲမြွနယ်စုတော်ကိုယ်စားလှယ်လောင်းဒေါက်တာတင်းဆွေနဲ့ကျွန်တော်ကျော်စန္ဒာဆွေးနွေးသုံးသပ်ထားပါတယ်WHO ဝန်ထမ်းသူအကိစ္စနဲ့ပတ်သက်ပြီးဒေါက်တာတင်းဆွေကအခုလိုစတင်ဆွေးနွေးပါတယ်
။ဒီသတင်းဟာအတ္တမဟိုစိတ်မကောင်းစရာဒါပရမတ်တစ်ချက်ပေါ့။နောက်တစ်ခုကကိုယ်အတ္တမကနဲ့ပတ်သက်တဲ့အကူအညီတွေကိုပို့တဲ့ကိစ္စမှာပြစ်ခတ်ခံရတယ်။အဲလူတောင်အသေးပြောက်ရှိတယ်ဆိုတော့အာဒီနေ့ဒီကမ္ဘာလုံးမှာဖြစ်နေတဲ့ကရိုနာဗိုင်းရပ်စ်ကရောဂါကာလမှာကျွန်တော်တို့နိုင်ငံရဲ့အရည်အသွေးအရည်ချင်းအခြေအနေနိုင်ငံရေးကိုပေါ်ပြလိုက်တာပဲခင်ဗျဒီကမ္ဘာလုံးကဒါကူးဆိုင်နေကြတယ်နိုင်ငံတိုင်းပါပဲသူတို့ကိစ္စတွေသူတို့နိုင်ငံရေးတွေသူတို့ဟလာပါတီတွန်းတိုက်ပွဲတွေကိုဖိတ်ချိတ်ပြီးတော့ဒီကရိုနာဗိုင်းရပ်စ်ထိနိုင်ရေးကိုကြိုးစားနေတယ်ကျွန်တော်တို့နိုင်ငံမှာကအဲပြည်သူပြည်သားတွေကူးဆိုင်တဲ့ထဲကအခုလိုလက်နက်ကင်ဖွဲ့တွေပဲဖွဲ့လဲတော့မသိဘူးပဲဖွဲ့ဖြစ်ဖြစ်ကျွန်တော်ကတော့ပြစ်တင်တယ်ရှုတ်ချတာကရိုနာဗိုင်းရပ်စ်ကူးဆက်ရောဂါကိုအကြောင်းပြုပြီးတော့ကောင်းရကောင်းကြောင်းပဲဥပ္ပိဘို့ထပ်ပြီးတော့စဉ်းစားပါလို့ပဲပဏာမကျွန်တော်ဆွေးနွေးပြရစီခင်ဗျာ
ဒီနိုင်ငံရေးတက်နာရေးပြပခါရေးမြန်မာနိုင်ငံမှာဖြစ်နေအခုတိုက်ပွဲတွေဟာအရသာတွေတကစနိုင်တော့မဖြစ်သင့်ဘူးဒါကိုရရမရှိတော့ကျွန်တော်စဉ်းစားပါတယ်ဒါမဲ့ဒီခါဟာလုံးဝရစဲဘောကိုအတွက်ကတော့နိုင်ငံရေးသဘောတူညီမှုဆင်သွားမယ်ကိစ္စဖြစ်ပါတယ်လောလောဆယ်မှာဒီဟာကိုရစမ်းပြီးတော့ယောဂါတာကွေရည်ကိုဦးစားပေးနိုင်မယ်လုံးဝနေတော့ဘာကြောင့်မဖြစ်နိုင်ဘူးလဲဒီဟာကနှစ်ဖက်ကအကြီးကဆားပြီးတော့မစင်းလာရဘူးလားဆိုတော့လေမေးလျာဖြစ်လာတာပါဆရာ။ကဘာကလည်းတောင်းဆိုကြတယ်ဒီမနက်ကတိုင်းသားလက်နက်ကင်အဖွဲ့ကလည်းတောင်းဆိုပါရဲ့အေးအပါဝင်သဘောထားတွေထုတ်ပြန်ပြီးတော့ပြည်ထောင်စုတို့တို့တင်ပြတာရှိပါရဲ့။တမတော်ဘက်ကပြောတာကတော့ဒါဟာမဖြစ်နိုင်တဲ့ကိစ္စမလို့လက်မခံဘူးဆိုပြီးစစ်တမ်းရရဲဆိုတာတွေးရပါတယ်
။ဘယ်လိုအခြေအနေပဲဖြစ်ဖြစ်ဘယ်ဘက်ကဖြစ်ဖြစ်အနည်းဆုံးပေါ့နော်ပြစ်ခတ်ရစရေးဖြစ်ဖြစ်နောက်ဆုံးညဉ့်ဉန်းရေးဖြစ်ဖြစ်တင်ပြတယ်တောင်းဆိုတယ်ဆိုတာဒါကျွန်တော်ကြိုးစိုးလက်ခံရမယ့်ကိစ္စအဲဓမ္မရောကပြောပြောအစိုးရပြောပြောဟိုလက်နက်ကင်ပြတိုက်နေတဲ့တိုင်းလာဖွဲ့တွေကပြောပြောကြားကပြည်သူတွေကပြောပြောပေါ့နော်ပြစ်ခတ်ရစရေးဆိုတာကြိုးစိုးတဲ့ကိစ္စနောက်တစ်ခါလုံးတဲ့ကိစ္စလိုက်လျောတဲ့ကိစ္စအဘာမှမလို့ရသေးဘူးဒါဟာဖြစ်နိုင်ခြင်းမရှိဘူးကြိုးကြောင်းစီလုံးမှုမရှိဘူးလို့ပြောခြင်းဟာပြောတဲ့အဖွဲ့အစည်းရဲ့အတွင်းသဘောကိုဖော်ပြတယ်နောက်တစ်ခါဟိုဘယ်အကြောင်းပဲဖြစ်ဖြစ်ဒီလိုပဲအကြောင်းပြန်ခဲ့တယ်လို့ကျွန်တော်ကသမိုင်းကြောင်းကိုကြည့်ရင်ကျွန်တော်အဲ့လိုတွက်ကြည့်တယ်ခင်ဗျအဲ့တော့တပ်တော်ကဘာကြောင်းဆိုတဲ့အကြောင်းပြချက်သူတို့မှတော့ရှိကောင်းရှိမယ်သို့တော်ကျွန်တော်တို့တိတ်နေမရှင်းကြဘူးပေါ့ဘာကြောင့်လဲဘာကြောင့်အပြစ်ခတ် မရက်ဆဲနိုင်တာလေဘာကြောင့်ကြိုးကြောင်းမစီလျော်ဘူးလို့ပြောနိုင်တာလေဆိုတဲ့အချက်ပေါ့နော်အဲ့တော့ကျွန်တော်ဆွေးနွေးရရင်တော့တက်မတော်ရဲ့ဒီလက်နက်ကင်တိုက်ပွဲတွေအပေါ်မှာသဘောထားကိုကျွန်တော်တို့ခုထိနားမလည်သေးဘူးမရှင်းသေးဘူးအားမရသေးဘူးလို့ပဲပြောပြရစီခင်ဗျဟုတ်ကဲ့
ကျွန်တော်လည်းတက်မတော်ဘက်ကနေပြီးစဉ်းစားကြည့်ရတယ်တယ်မော်ကပြောတယ်ရှင်ညာကြီးကိုအလိုချင်မှငါတို့စစ်သားတွေပဲစီစီယာကြီးငါတို့ပဲစီရတာဆီပြောတယ်ဒါမှန်ပါတယ်သူတို့ရဲ့စေဆုံးမှုလည်းကျွန်တော်စင်ကောင်းဖြစ်ပါတယ်ဒါပေမဲ့အပြစ်ကရဆက်ထားတဲ့ကာလမှာသူနဲ့ကိုနဲ့တော့သူတို့တတ်မှတ်ထားမှာပေါ့အဲ့ဒီဟာကိုဖောက်ပြီးရောများသူတို့ဒီဘက်ကိုတိုးချက်လာမှာကိုသူတို့ဟန်တာရခက်မှမို့လို့လားဒီအတွက်ဆိုရင်တို့များဖြစ်နေမှာကျွန်တော်စဉ်းစားမိရဆရာဆရာတော်ဘယ်လိုထင်ပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီနေရာမှာကျွန်တော်နှစ်ချက်ဆွနေပြရသည်ပထမတစ်ချက်ကတမရောကိုခွဲပြီးတော့ပြောဆိုစဉ်းစားနေရတာကဒါအခြေခံမှားရုံနဲ့ချက်ခင်ဗျာ။အကြောင်းလို့ဆိုတမရောသားတွေဟာအရသားတွေရဲ့သားတွေသမီးတွေမိဘတွေအဲဘောင်ဘောင်မှုထမ်းနေကြတာပါ။ဆိုတော့ကျွန်တော်တို့နဲ့သူတို့နဲ့ကွာစရာအကြောင်းမရှိဘူးခင်ဗျာ။သူတို့ကလက်နက်ကင်ထားတာရှိတယ်ယူနီဖောင်းဝတ်ထားတာရှိတယ်စစ်စီကန်လိုက်ရတာ။ယူနီဖောင်းဝတ်လိုက်လို့စဉ်းစားချက်မတူပါဘူးဆိုတာကဒါအခြေခံမှားရုံနဲ့ခင်ဗျ။စစ်စီကန်လိုက်တာမယ်ဆိုရင်ကျွန်တော်သဘောတူတယ်။သို့သောအဲ့ဒါနဲ့ပြည်သူပြည်သားတွေလို့တာမန်တွေလို့စဉ်းစားမှုမတူတာကတော့မှားရုံနဲ့ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဒါပရမတ်နော်။နောက်ဒုတိယချက်စီရင်အရာကတော့သူတို့ကပိုသိမှာပေါ့ခင်ဗျ။ပြစ်ခတ်ရဆဲလိုက်တယ်။အဲနေပြီးတတ်မှတ်ပြီးတော့သူဒီဘက်မကြုံနဲ့ငါဒီဘက်မကြုံနဲ့ဆိုတဲ့ဟာတွေရှိကောင်းရှိပဲဒါတော့အစင်လာကျွန်တော်တပိုင်းမှာလည်းရှိခဲ့ပြီးသားပါဟိုဘိုးကျော်ကြီးနေဝင်လက်ထက်တွေကကျွန်တော်တို့ဟိုရှိခဲ့တဲ့ကိစ္စတွေပါအဲ့တော့သူတို့စဉ်းစားချက်ကနောင်ခက်မှာဆုံးလို့လားဆိုတဲ့သဘောမျိုးတော့ကျွန်တော်ကတော့တိတ်ပြီးတော့ဒါဟာဟိုခိုင်ပါတဲ့ဟိုစဉ်းစားချက်မဟုတ်ဘူးလို့ထင်တယ်အဲ့တော့ကျွန်တော်တို့ပထမဆွေးနွေးသူတက်မတော်မှာကျွန်တော်တို့မသိရဲ့ဆိုရင်ချက်တော့မဟုတ်လိုလားချက်တော့မဟုတ်တခုခုပေါ့နော်ဘာရှိနေသလဲမသိတော့ကျွန်တော်တို့သုံးသက်ချက်တည်းရလဲမှားနိုင်တာပေါ့ခင်ဗျာ
ကျွန်တော်ဒီညမှာကြက်ဖြတ်ပြီးတော့ဘိုလ်လူကြီးနေဝင်လက်ထက်ဆိုတာဆရာပြောလို့ကျွန်တော်တခုဆက်သတိစဉ်းစားနေရရှိပါတယ်အခုကုလသမဂ္ဂဝန်ထမ်းတိုက်ပွဲမှာညက်ပြီးသိဆုံးသွားတာဘယ်သူဘက်ကဆိုတာကျွန်တော်မသိရသေးပါဘူးသိရလိမ့်မယ်လို့လည်းသိတော့မမျှော်လင့်ဘူးဆရာဘာကြောင့်လဲဆိုတော့အစင်းလာမှာလည်းပဲခိုးတော့လည်းတက္ကသိုလ်ကိုဘုံခွဲဖြစ်စီခဲ့တာဘယ်သူလက်ထက်ဆိုတာအခုဒီသူကြောင့်ငါကြောင့်ဆွေတဲဖို့တောင်အပြစ်ထွက်ခြားသွားတာကျွန်တော်နောက်ဆုံးဖြစ်ကြလိုက်ရတာပဲဆရာဆိုတော့ဒီလိုကိစ္စတွေမှာလည်းပဲပြစ်တက်ခတ်တဲ့လူတွေကသူကြောင့်မှာမှားပါလေဆိုတာတာဝန်ယူရဲဝန်ထမ်းတောင်းပန်နေဆိုရဲစပြတ်လို့တစ်ခါမှမကြောက်ဘူးဆိုတော့ဒီကိစ္စကိုသတင်းသမားတွေဂျာလူတွေကအမှန်ပြောရင်လည်းပဲအရေးယူခံရတာတွေတရားစွဲခံတာတွေကဒီမှာဒီမှာဖြစ်နေတော့ဒီကိစ္စလည်းအမှန်တရားပေါ်ပေါက်လာကြတော့မရှိဘူးလို့ဆိုရမှာဖြစ်နေဆရာ
ကျွန်တော်တို့နိုင်ငံမှာတမိုင်းကြောင်းမကောင်းခဲ့တဲ့အချက်ကအဲ့ဒီအချက်ကြီးတစ်ခုလည်းပါတယ်ခင်ဗျတကယ်ကိုအများပြည်သူစိတ်ဝင်စားတယ်နောက်တကယ်ထိခဲ့နေတာမူလေကြီးကြီးမားမားဖြစ်တဲ့ကိစ္စတွေလူအများကလည်းဖြစ်နိုင်တယ်လို့ထင်ထားတဲ့တရားခံကိုမဖော်နိုင်တဲ့တမိုင်းကြောင်ကျွန်တော်တို့နိုင်ငံမှာအခုထိရှိသေးပါအရင်စစ်ဆွတ်လက်ထက်ကဆိုရင်စစ်ထောက်လာရေးနဲ့အမျိုးသားထောက်လာရေးပေါ့နော်သူတို့ဟာအကြရာတောင်မှသိတယ်တပြည်လုံးမှာဆိုတဲ့ဂုံယူခဲ့တဲ့ထောက်လာရေးအဖွဲ့ကြီးတွေဟာတကယ်ကျွန်တော်တို့ပြည်သူစိတ်ဝင်စားတဲ့ပြည်သူကလည်းဒီလူဟာတရားခံလို့ထင်ထားတဲ့လူတွေကိုမိအောင်ဖမ်းမပြနိုင်တဲ့ညံ့ဖျင်းတဲ့အကြီးချင်းတွေကိုသူတို့စစ်ဆိုးကလက်ထက်မှာပေါ့ပြခဲ့ပါတယ်အခုလည်းပဲအဲ့လိုပဲပေါ့အာဒါမဖြစ်တဲ့ကိစ္စတနည်းအားဖြင့်တရားဥပဒေစိုးမိုးရေးမရှိဘူးဆိုတာကိုထပ်ပြရခင်ဗျအဲ့ဒီတရားဥပဒေစိုးမိုးရေးမရှိတာကတာမန်လမ်းမဝလူမဟုတ်ဖဲနဲ့လက်နက်ကင်ထားတဲ့အာဏာတစုံတရာကြီးမမရှိတဲ့ဖွဲ့စည်းကဖြစ်နေရင်တော့ကဒါတော့ကိုကျွန်တော်တို့နိုင်ငံရဲ့ဒီကနေ့ပစ္စကနိုင်ငံရေးဘဝဟာဆိုးရလေတယ်တရားဥပဒေစိုးမိုးမှုမရှိဘူးလို့ထပ်ပြတာဖြစ်တယ်အဲ့တော့ကဒီတမိုင်းဆိုးတွေကိုကျွန်တော်တို့ကအခုကျွန်တော်တို့ဆွေးနွေးနေတဲ့ကရိုနာဗိုင်းရပ်စ်ကာယောဂါကြီးကာလပါဘောပြင်နိုင်ကြမလားပြင်သိမ့်ကြတယ်လို့ပဲကျွန်တော်ထပ်ပြီးဆွေးနွေးရမှာပေါ့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ပြောမှဒီကြတော့စက်ပြည့်နေ့ညစွဲနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ယူငါစီညာချက်ထုတ်ပါတယ်အဲ့ဒီထက်မှာ အဓိကကတော့ပလဲဝါဘက်ဒုက္ခရောက်နေတဲ့ဒေသတွေကကုနီရေးပစ္စည်းတွေခိုးနိုင်တဲ့အတွက်သူဝန်တာရဲ့အကြောင်းရေးပါတယ်။နောက်အရေးကြီးတဲ့ကိစ္စကတော့တိုက်ပွဲမှာပါဝင်နေတဲ့တပ်မတော်သားတွေကိုတဲ့ပစ္စည်းကိုချီးကျူးပေးအကြောင်းရေးထားပါတယ်။နောက်ဆုံးအပိုင်းမှာကတော့ဒီငင်းငန်ရေးအတွက်သူတို့ကြိုးပမ်းမှုကိုလူမိတ်ဆုံးဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ပြောထားပါတယ်ရှင်။ဆိုတော့ဒီဟာကိုလေ့လာကြည့်ရင်တိုက်ပွဲဝင်နေတဲ့တပ်မတော်ဘက်ကတော့ချီးကျူးထားတဲ့ဆက်တိုက်ဆွဲသဘောမျိုးဒါမှငင်းငန်ရေးဆွေးနွေးပွဲတစ်ဆင့်ငင်းငန်ရေးရရှိအောင်မနှိမ့်မဆုံးကြိုးပမ်းသွားမယ်လို့ပြောထားတာကတော့ဒါငင်းငန်ရေးကိစ္စဆိုတော့တစ်ဖက်ကမိသားတစ်ဖက်ကရေမှုတ်ဆွေးသဘောမျိုးကျင်းရလို့ကျွန်တော်သုံးသပ်လို့ပါတယ်။အားလုံးကြောက်မှဆရာ
။ဒါလို့ပြကျွန်တော်လည်းတွေ့လိုက်တယ်။ social media မှာတွေ့လိုက်တော့ခုဥကျော်စန္ဒာသုံးသပ်တယ်လို့ပေါ့နော်။တမတော်ကိုပဲကွက်ပြီးတော့ချီးကျူးခြင်းဟာဘယ်လိုလဲဆိုတော့မိကွန်းနေ social media မှာဖြစ်ပါတယ်။အဲ့တော့ကျွန်တော်ကစစ်မြေပြင်လည်းမသိနောက်တမတော်နဲ့လက်ရှိအစိုးရရဲ့ဆက်ဆံရေးဘယ်လောက်ထိရှိသလဲဆိုတာကျွန်တော်ခိုင်ခိုင်မာမာလည်းမသိဘူးကျွန်တော်တို့သိတာကတော့ဆီကြီးကြီးကဒီလောက်တော့မရှားဘူးလို့ထင်တယ်ကျွန်တော်အမြင်ပေါ့နော်ကျွန်တော်ပုံကိုယ်ရည်မြင်ပါတမတော်သားတွေရောကျွန်တော်တို့အရက်သားတွေရောဟာကွာခြားမှုမရှိတဲ့စဉ်းစားမှုအခြေခံဘုံအစိုးရရောစစ်တပ်ကရောပြည်သူကရောပြန်ရောက်အောင်ကြိုးစားရမယ်စစ်တပ်ကလည်းကျွန်တော်တို့ကလည်းစစ်တပ်ဖြစ်လာအောင်ဥတီတဲ့နိုင်ငံရေးကိုလက်ရှိအစိုးရလက်ထက်ကစပြီးတော့ပြုတ်ထောင်ပါလက်ရှိကာကွယ်ရေးဦးစီးချုပ်လက်ထက်ကစပြီးတော့ကြိုးစားပါလို့ပဲကျွန်တော်ဆွေးနွေးပါသေးခင်ဗျာဟုတ်ကဲ့
ကျွန်တော်ကတော့တိုင်းပြည်ကိုညီညာစီစဉ်လို့ကောင်းမွန်တဲ့ဆန္ဒနဲ့ဆွေးနွေးကြတယ်ကျွန်တော်ဆန္ဒတွေတကယ်တမ်းလက်တွေ့ဖြစ်လာနိုင်မဲ့အခြေအနေရောဆရာမီမီပါသူတီဘီဒင်ဟောကြည့်အောင်ဆရာ
ဟုတ်ကဲ့ခုကလာကလာမြန်မာနှစ်ဆန်းသူတော်ကျွန်တော်တို့ထုံးစံအကောင်းတဲ့သတင်းကိုဖြစ်ချင်ကြတာပါကောင်းသင့်တယ်ဒီလာမဲ့မြန်မာနှစ်ဆန်းအစပြီးကျွန်တော်တို့တိုင်းပြည်အတွက်ပိုကောင်းပါစေလို့ကျွန်တော်ဆုတောင်းခြင်းပါတယ်သို့တော်လည်းပဲလက်တွေ့ပေါ်တော့ကျွန်တော်တို့နှစ်အင်္ဂလိပ်နှစ်ကုန်နှစ်ဆန်းတိုင်းနိုင်ငံရေးသုံးသပ်ချက်တွေမီဒီယာအားလုံးကရေဒီယိုအားလုံးကသုံးသပ်ကြပါတယ်လာမဲ့2020မှာဘာဖြစ်မလဲကဘာမှာဘယ်တယောက်ကမှကိုရိုနာဗိုင်းရပ်စ်ဖြစ်လာမယ်လို့ပြောခဲ့ကြပါဘူးအဲ့တော့ကျွန်တော်တို့ဟာဒီမြန်မာနစ်ဆန်းမှာအကောင့်ကိုမျှော်လင့်ပြီးတော့အဆိုးဆိုတာလည်းပြတ်တဲ့လို့ပဲကျွန်တော်တို့ကသတိကြည်ကြည်နဲ့ဆက်သွားမယ်လို့ထင်ပါတယ်ခင်ဗျာဟုတ်တယ
်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
COVID-19 ကြောင့်အိမ်ထဲကနေအိမ်မထွက်ဖဲနေနေကြရတာဟာအခုဆိုရင်ရက်တစ်ပတ်နှစ်ပတ်ကျော်ပြီးသုံးမှတ်ထဲကိုရောက်ရှိလာပြီးဖြစ်ပါတယ်။မကြခင်မှာလုပ်ငန်းတွေနေပြန်ဖွင့်ပြီးလုပ်ငန်းတွေပြန်ဝင်ကြရတော့မှလား COVID-19 ကြောင့်ရုံးတွေကိုဆက်ပဲပိတ်ထားရအောင်မှလားဆိုပြီးမရေရာမှုတွေလည်းရှိနေတာပါ။အိမ်ထဲကအိမ်မထွက်ဖဲနေရတဲ့နေရက်တွေဟာထင်ထားတဲ့ပုံပြီးကြာမြင့်လာခဲ့မယ်ဆိုရင်ပြည်သူလူထုအနေနဲ့လူမရေနဲ့စီးပွားရေးအပြင်စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းထိခိုက်မှုတွေရှိလာမှာဖြစ်ပါတယ်။ရပောင်းများစွာအိမ်မြင်မထွက်ဖဲနေရတဲ့အခါပြည်သူလူထုအနေနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးထိခိုက်မှုမရှိအောင်ဘယ်လိုအချက်တွေကိုလိုက်နာလှုံ့ဆော်ပေးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။စိတ်ပိုင်းဆိုင်နဲ့ပတ်သက်ပြီးတော့ဆောင်ရံကတော့စိတ်အေးထားဖို့လိုပါတယ်။ပျော်ပျော်နေပါဝါသနာပါရာတစ်ခုခုကိုပြုလုပ်ပါပေါ့နော်ဥပမာတချင်းဆိုတာတို့စာအုပ်ဖတ်တာ TV ထိုင်ကြည့်တာတကယ်ချင်းနေနဲ့ဖုန်းပြောတာဒီနည်းနဲ့ကိုယ့်ရဲ့ဒ
ဒီစိတ်ပူပင်သောကမှုတွေကိုရှော့ချနိုင်ပါတယ်အဲရှောင်ရံနေကတော့နော်စိတ်ကိုစိတ်မလိုလားတဲ့စိတ်ပူပင်သောကတွေရှောင်ဖို့အတွက်ကိုဒီသတင်းမားတွေကိုယုံကြည်ကြတယ်သတင်းမားမှာပါတဲ့အတိုင်းရှောက်ပြီးတော့လိုက်လုတဲ့ဟာတွေကိုရှောင်ကျင်မှုကိုဒီ WHO ကလည်းအကြံပြုထားပါတယ်နော်အဲ့တော့နောက်တစ်ခါ negative thinking လို့ခေါ်တဲ့အမုန်းပွားခြင်းတွေရှောင်ကျင်တဲ့နော် panic buying လို့ခေါ်တဲ့ဒီမလိုလားတဲ့ပစ္စည်းတွေဝယ်ယူစုဆောင်ထားခြင်းစိတ်တို့ဒေါသဖြစ်ခြင်းတွေကိုရှောင်ကျင်တဲ့ဒါကြောင့်မလို့ WHO ကဘလို့အကြံပြုထားလဲဆိုရင်ဒီ COVID-19 နဲ့ပတ်သက်တဲ့သတင်းတွေကိုတနေ့ကိုနှစ်ကြိမ်ပဲကြည့်ရှုဖို့ဆိုပြီးတော့အကြံပြုထားတာလေးတွေရှိပါတယ်။စိတ်ပိုင်းဆိုင်ရာတွေကလည်းအရေးကြီးတဲ့အတွက်ဖြစ်ပါတယ
်။ကိုလက်လှုပ်ရှားမှုပြုလုပ်တာဟာသွေးလည်ပတ်မှုကိုကောင်းမွန်စေတဲ့အပြင်စိတ်ကျန်းမာရေးကောင်းမွန်အောင်လည်းထောက်ကူဖြစ်စေတာပါ။အိမ်ထဲမှာနေတဲ့နေရက်တွေများလာလို့ကြွက်သားအားနည်းလာတာမျိုးကိုလည်းကာကွယ်ရရောက်ပါတယ်။အိမ်တွင်အောင်းနေရတဲ့သူတွေရဲ့အသက်အရွယ်ကိုလိုက်ပြီးပြုလုပ်တဲ့နေ့ကိုလက်လှုပ်ရှားမှုတွေဟာဒူးနဲ့ဒူးအနေငယ်စီကွဲပြားခြားနားနေမှာဖြစ်ပါတယ်။သစ်လက်ပတ်မှုကောင်းမွန်ပြီးစိတ်ကျန်းမာရေးကိုထောက်ကူဖြစ်စေဖို့အတွက်ဘလူကူလက်လှုပ်ရှားမှုတွေကိုပြုလုပ်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။အိမ်ထဲမှာနေရတဲ့လူတွေအနေနဲ့ဆိုရင်လေကိုအိမ်ထဲမှာနေရတာကြတဲ့အခါမှာသွေးလက်ပတ်မှုရောနေခြင်းကြက်သားအာရုံချင်းတွေဖြစ်တတ်တယ်။ဒါကြောင့်မလို့လှုပ်ရှားမှုလိုပါတယ်။အပြင်ထွက်လမ်းလျှောက်ဖို့ခွင့်ပြုထားတဲ့ဒေသတွေမှာဆိုရင်တော့အပြင်မှာမနေ့စောစောလမ်းထွက်လျှောက်လည်းရပါတယ်။သို့တော့ကိုဗေးနာလူနေတော့အနည်းဆုံး6ပေခွာပြီးတော့ကိုလက်လှုပ်ရှားလိုရပါမယ်။နှာခေါင်းစည်းတတ်ထားပါမယ်။အိမ်တွင်မှာရှိတဲ့အနေနဲ့ကတော့သွေးပူလေ့ကျင့်ခန်း၊ခေါင်းခါ၊ခြေလက်စသည်အားဖြင့်လေ့ကျင့်ခန်းအပြင်လှေကားရှင်း၊လှေကားအတက်စင်းလေ့ကျင့်ခန်းဒါမျိုးလေးတွေကိုတနေ့ကို2ချိန်လောက်ခွဲပြီးတော့ဆောင်ရွက်ပေးမယ်ဆိုရင်မိမိရဲ့ကိုယ်ခံစနစ်လည်းတက်ပါမယ်၊ကိုယ့်ရဲ့သွေးလက်ပတ်မှုကောင်းမွန်ပြီးကြွက်သားတန်ဆွမ်းမှုတွေရရှိပါမယ်။ဒီကိုယ်လက်လှုပ်ရှားတဲ့ပတ်သက်ပြီးရှောင်ရံကတော့တစ်ချိန်လုံးထိုင်နေခြင်း၊လှဲနေခြင်းတွေကိုရှောင်ကျင်သင့်တယ်။အဲအများစုဒီအကြံပေးထားချက်ကတော့မိနစ်30လောက်ညင်ညင်ထိုင်ပြီးရင်3မိနစ်လောက်ထပြီးတော့လမ်းလျှောက်ပေးပါဆိုပြီးတော့အကြံပြုထားတဲ့ချက်လေးတွေလည်းရှိပါတယ်ဒါတော့ကိုယ်လက်လှုပ်ရှားနဲ့ပတ်သက်တာပါ
တကယ်လို့တကြံပိတ်ရတွေပြီးမှလုပ်ငန်းခွင်ပြန်ဝင်ခဲ့ရမယ်ဆိုရင်လုပ်ငန်းခွင်မှာလုပ်ကင်ဆောင်ရွက်တဲ့အခါ COVID-19 ရောဂါပိုးကူးဆက်ခံရနိုင်တဲ့နည်းလမ်းတွေကိုတနိုင်သမျှရှောင်ကျဉ်ပြီးတော့အလုပ်တွေကိုလုပ်ကင်ဆောင်ရွက်ကြရမှာပါကျမရင်းနဲ့အကသာဝန်ကြီးဌာနကထုတ်ပြန်ကြေညာထားတဲ့အကြံပြုချက်တွေကိုလေ့လာပြီးရောဂါကူးဆက်မခံကြရအောင်တတိထားလုပ်ဆောင်ကြရမှာဖြစ်ပါတယ်တကယ်လို့တကြံပိတ်ရက်ပြီးမှလုပ်ငန်းခွင်ဝင်ခဲ့ရမယ်ဆိုရင်ရောဂါပိုးကူးဆက်မခံရအောင်ဘယ်လိုလုပ်ကင်ဆောင်ရွက်ဖို့စဉ်းစားထားပါသလဲလို့မေးကြည့်တဲ့အခါဆောက်လုပ်ရေးကုမ္ပဏီတစ်ခုမှမန်နေဂျာတူဖြစ်သူဦးအောင်ကျော်ဆိုကအခုလိုပြောပါတယ
်ခုလူတိုင်းသိတဲ့မက်စတက်ရမယ်လက်စီရမယ်အပြင်ကိုလူများများနဲ့တွေ့ရမယ့်နေရာတွေကိုအတက်နိုင်ဆုံးမသွားမဲ့နေရာပဲ
တကြံပိတ်ရကျွလွန်ပြီးတဲ့နောက်မှာရုံးပိတ်ရတွေကိုထပ်မံတိုးချဲ့ပြီးတော့ရက်ရှိပိတ်ထားအောင်မယ်ဆိုရင်အိမ်ထဲမှာနေပြီးရုပ်ပိုင်းဆိုင်ရာကြမ်းကြမ်းမမဖြစ်ဖို့နဲ့စိတ်ပိုင်းဆိုင်ရာကြမ်းကြမ်းမမဖြစ်နေစေဖို့ဆိုတာတွေကိုလည်းအလေးထားကြရအောင်ပါ။အိမ်ထဲမှာနေတာကြာလာလို့စိတ်တူဒေါသထွက်လွေတာတွေဝမ်းနေပြီးစိတ်သက်ကြလာတာတွေနဲ့ခရောင်ချောချားဖြစ်ရတာတွေဟာစိတ်ကျန်းမာရေးအားနည်းလာတဲ့လက္ခဏာတွေပဲဖြစ်ပါတယ်။တရားထိုင်တာယောဂကျင့်တာနဲ့ကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်တာတွေကိုလုပ်ဆောင်ပြီးစိတ်ရောကိုယ်ပါကြမ်းမာနေအောင်ကူးဆိုင်နေထိုင်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအကြံပေးပါတယ
်။မိမိကိုယ်ခံစနစ်ညင်းစီဖို့ဆိုရင်တင်းတင်းမြတ်တာစားတော့ပါအေးရောဝါအိပ်ပါကိုလည်းလှုပ်ရှားလေ့ကျင့်မှုရသမျှရသလောက်လုပ်ပေးပါစိတ်အေးထားပျော်ပျော်နေပြီးတော့เนาะဒီ positive thinking အကောင်းမြင်ဝါဒလေးထားပြီးတော့ပျော်ပျော်နေပြီးတော့ကိုယ့်ရဲ့ခင်မင်ရင်းနှီးတဲ့မိတ်ဆွေပေါင်းသင်းနေနဲ့စကားပြောဆိုခြင်းအပြင်ကိုယ့်ရဲ့ stress ကိုရောကြနိုင်ပြီးတော့ကိုယ်ခံစနစ်တက်စီမှာဖြစ်ပါတယ်
COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်ရုပ်ပိတ်ရက်တွေရှိကြပြီးအိမ်ထဲမှာနေရတဲ့ရက်တွေများလာတဲ့အခါရုပ်ပိုင်းဆိုင်ရာကျန်းမာရေးသမဂ္ဂစိတ်ပိုင်းဆိုင်ရာကျန်းမာရေးဥပဒေထိခိုက်မှုတွေရှိလာနိုင်တာကြောင့်စိတ်ကျန်းမာရေးကောင်းမွန်နေအောင်လည်းခီးဆိုင်နေထိုင်မှုလိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါကျွန်တော်ရန်တိုင်းမှာ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ် US Open Tennis ပြိုင်ပွဲတွေကိုဒီနေ့မှာကျင်းပမကျင်းပဆိုတာကိုကျွန်တော်မှဆုံးဖြတ်သွားမယ်လို့ပြိုင်ပွဲတာဝန်ရှိသူတွေကပြောလိုက်ပါတယ် Roma သင်းနဲ့ကစားသမားတွေကြားမှာလာစာကိစ္စသဘောတူညီမှုရသွားခဲ့ဖြစ်ပါတယ် Billy Beckham Maradona ပါဝင်ကမ္ဘာကျော်ဘောလုံးသမားတွေက COVID-19 တိုက်ဖျက်ရေးလုပ်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုကုန်ပြုခဲ့ကြပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ဗျာUS Open Tennis ပြိုင်ပွဲကိုကျင်းပမယ်မကျင်းပဘူးဆိုတာကိုဂျွန်လမှာဆုံးဖြတ်မယ်လို့ပြိုင်ပွဲစီစဉ်သူတွေကပြောလိုက်ပါတယ်။ US Open ကိုမူလကတော့ August 30ရက်နေ့ကနေ September တသောရနေ့တီကျင်းပဖို့စီစဉ်ထားတာပါဒါပေမဲ့လည်း US Open Tennis ကျင်းပွဲကျင်းပမဲ့နယူးယောက်မြို့ဟာအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဝါးဆုံးရင်ဆိုင်နေရတဲ့နေရာဖြစ်ပြီးတော့ကျင်းပွဲကျင်းပမဲ့ဒီ Billie Jean King Tennis Center ဟာလည်းအရေးပေါ်ယာယီဆေးရုံနေရာဖြစ်လို့ထားတာကြောင့်ကျင်းပွဲကျင်းပရေးတာဝန်ရှိသူတွေကအခုလိုစဉ်းစားနေတာဖြစ်ပါတယ်ကျင်းပွဲကျင်းပမယ်မကျင်းပဘူးဆိုတော့ကိုစဉ်းစားနေကြပြီမဲ့ပြိဿတ်မပါပဲကျင်းပဖို့တော့ဖြစ်နိုင်ကြီးအတော်လေးနည်းတယ်လို့သတင်းတွေလည်းထွက်ပေါ်နေပါတယ်နှစ်ကတော့ US Open ပြိုင်ပွဲကိုပြိဿတ်ခွန်သိန်း4000လောက်ကြီးရှုခဲ့ကြတဲ့အတွက်ပြိဿတ်အများဆုံးစံချိန်တင်ခဲ့တာပါဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြင်သစ် Open ကို September လထိရှင်းဆိုင်လိုက်သလိုဇွန်လမှာကစားဖို့ရှိနေတဲ့ Wimbledon Tennis ပြိုင်ပွဲကိုတော့ဖျက်သိမ်းလိုက်ပါတယ်ခင်ဗျာမဂန်ကနာမည်ကြီး NBA ဘတ်စကတ်ဘောပြိုင်ပွဲတွေကိုပြန်စနိုင်ဖို့အတွက်အချိန်သတ်မှတ်ထားတာမရှိဘူးလို့ NBA မျိုးသားဘတ်စကတ်ဘောအဖွဲ့ချုပ်ဘက်ကပြောလိုက်ပါတယ်။ပြိုင်ပွဲတွေကိုပြန်စနိုင်ဖို့ဘယ်တော့နောက်ဆုံးထားပြီးပြန်စမလဲဆိုတာကိုလည်းဆုံးဖြတ်သွားဖို့လည်းမနှိမ့်ဆက်သေးဘူးလို့ NBA အကြီးအကဲကပြောပါတယ်။မတ်လ7ရက်နေ့က Utah Jazz အသင်းက Rudy Gobert မှာ Coronavirus ပိုးကူးစက်ခံထားတာကိုတွေ့ပြီးကတည်းက NBA ပွဲတွေကိုရပ်နားထားတာဖြစ်ပါတယ်။ဒါပေမဲ့အားကစားပွဲတွေကိုပြိသက်မပါဘဲကစားခြင်းကစားနိုင်တယ်လို့သမ္မတအင်ဗီဒေါ်ရဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအဖွဲ့ဒီထိပ်တန်းတာဝန်ရှိသူဒေါက်တာအန်သိုနီဖောက်ချီကပြီးခဲ့တဲ့တစ်ပတ်မှာပြောလိုက်ပါတယ် NFL အမေရိကန်မျိုးသားဘောလုံးပွဲတွေအပါအဝင်ဘေ့စ်ဘောနဲ့တကြီးတခြားအားကစားပွဲတွေကိုကစားနိုင်မဲ့နည်းလမ်းနဲ့ပတ်သက်ပြီးဒေါက်တာဖောက်ချီပြောတာကတော့
There's a way of doing that. Nobody comes to the stadium. Put them in big hotels.
ကစားနိုင်မဲ့နီလန်းတော့ရှိပါတယ်။အဲ့ဒါကတော့ပြိသက်တွေမပါပဲကစားကြဖို့ပါ။ပြီးတော့ကစားသမားတွေကိုလည်းဟိုတယ်ကြီးတွေမှာတည်ချထားပြီးတော့စောင့်ကြည့်သွားဖို့ဖြစ်ပါတယ်။ကစားသမားတွေအနေနဲ့တယောက်နဲ့တယောက်ယောဂမကူးဆက်အောင်တည်ထားပြီးတော့နေရမှာဖြစ်သလိုသူတို့မိသားစုတွေလည်းမကူးဆက်ရအောင်တည်ချလုပ်ပြီးတော့ကစားသွားမယ်ဆိုရင်တော့ရပါတယ်ဆိုပြီးတော့ဒေါက်တာဖောက်ချီကပြောသွားတာဖြစ်ပါတယ်။ဒါပေမဲ့လည်းပြိသက်တွေမပါပဲကစားမဲ့ကိစ္စကိုတော့အတော်များများကသဘောမတူကြပဲဖြစ်နေပြီးတော့ NBA ဘတ်စကတ်ဘောကစားသမား LeBron James ကလည်းဒီကိစ္စကမဖြစ်နိုင်ဘူးဆိုပြီးတော့တုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာဘောလုံးသတင်းတွေကိုဆက်မယ်ဆိုရင်တော့ Italy Serie A ကရိုမာအသင်းကကစားသမားတွေနဲ့နီးပြတွေက၄လစာလကမယူဖို့သဘောတူလိုက်ကြပြီဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ဗန်ဒါရေးအကျက်တဲတွေကြုံနေရတဲ့ရိုမာအသင်းကိုကူညီဖို့အတွက်ဆိုပြီးတော့ကစားသမားတွေနဲ့နီးပြတွေကအသင်းနဲ့အခုလိုသဘောတူညီမှုယူလိုက်တာဖြစ်ပါတယ်။ Serie A ပါဝင်ဥရောပကဘောလုံးပွဲတွေကိုပြီးခဲ့တဲ့မတ်လကလေးကရနာထားတာဖြစ်ပြီးတော့ဘယ်တော့ပြန်စနိုင်မယ်ဆိုတာလည်းမသိနိုင်သေးပဲဖြစ်နေပါတယ်။ဒါကြောင့်ကစားသမားတွေအနေနဲ့မတ်လကစပြီးတော့လာမယ့်ဂျွန်လအထိကိုလစာမယူဖို့သဘောတူခဲ့တာဖြစ်တယ်လို့ရိုမာအသင်းကကြေညာပါတယ်။ဒါ့အပြင်အသင်းရဲ့ထိပ်ပိုင်းတာဝန်ရှိသူတွေကလည်းသူတို့ရဲ့လစာတွေကိုလျှော့ယူသွားမယ်ဆိုပြီးတော့ပြောခဲ့ကြပါတယ်။ Serie A မှာ Juventus, Parma နဲ့ Cagliari အသင်းကကစားသမားတွေကလည်းလစာတွေလျှော့ယူဖို့သဘောတူထားပါတယ်။ Serie A ကတော့ကျန်တဲ့အသင်းတွေကိုလည်းလစာလျှော့ယူဖို့အကြံပြုထားပေမဲ့ကစားသမားသမဂါကတော့အသင်းငယ်လေးတွေမှာကစားတဲ့သူတွေဟာလစာသိမ့်မရတာကြောင့်အလားတူလစာလျှော့ယူဖို့ကိစ္စကမဖြစ်နိုင်တဲ့အတွက်ဒီအစီအစဉ်ကိုလက်မခံဘူးဆိုပြီးတော့ပယ်ချလိုက်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီးယားလိဂ်မှာတော့အာစနယ်အသင်းကလစာလျှော့ယူဖို့သဘောတူလိုက်ပါပြီအာစနယ်နီးပြမိခဲလ်အာတတာအပါဝင်ပထမအသင်းကစားသမားတွေနဲ့ကျန်တဲ့နီးပြအဖွဲ့ဝင်တွေကအခုလိုဒီ COVID-19 ကပ်ရောဂါကျရောက်နေတဲ့အချိန်တွင်းမှာအသင်းကိုကူညီတဲ့အနေနဲ့လစာ 12.5 ခန်းနှုန်းကျော်ယူသွားဖို့သဘောတူခဲ့ကြတာဖြစ်တယ်လို့အာဆနယ်အသင်းကတနင်္လာနေ့မှာကြေညာပါတယ်။ဒါကြောင့်အာဆနယ်အသင်းဟာပရီးမီးယားလိဂ်မှာလစာလျှော့ယူဖို့ပထမဆုံးသဘောတူလိုက်တဲ့အသင်းဖြစ်လာခဲ့ပါတယ်ခင်ဗျာ။အင်္ဂလန်လေရွေးစဉ်ဟောင်းနော်မန်ဟန်တာဟာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရပြီးတော့ကွယ်လွန်သွားခဲ့ပါတယ်။အင်္ဂလန်ရဲ့ Leeds United နောက်တန်းလူဟောင်းဟာCOVID-19 ရောဂါနဲ့ဆေးရုံမှာပြီးခဲ့တဲ့တောက်ချာနေ့ကကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးတော့ Leeds United အသင်းကကြီးညာပါတယ်။သူဟာဘောလုံးကစားတဲ့နေရာမှာနောက်တန်းကနေခက်ချင်းဖြတ်ကစားတာကြောင့်နာမည်ကြီးတဲ့သူဖြစ်ပါတယ်။ Leeds အသင်းအတွက်သူဟာ926ပွဲကစားပြီးတော့ MLS ချန်ပီယံဆူ2ကြိမ်၊ FA ဖလား2ကြိမ်၊ League ဖလား2ကြိမ်နဲ့1995ဥရောပဖလားဖိုင်နယ်ကိုလည်းတက်ခဲ့ပါတယ်။
အင်္ဂလန်အသင်းအတွက်တော့သူဟာ28ပွဲကစားပြီးတော့1966နဲ့1980ကမ္ဘာဖလားတွေမှာပါဝင်ကစားခဲ့တာဖြစ်ပါတယ်ခင်ဗျာအခုနောက်ဆုံးအနေနဲ့ကမ္ဘာတစ်ပတ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုရှေ့တန်းကနေရင်ဆိုင်ပြီးတော့ကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုဂုဏ်ပြုတဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုတွေကိုအသက်အန္တရာယ်ကြီးကကုသပေးနေတဲ့ကမ္ဘာတစ်ပတ်ကကျန်းမာရေးဝန်ထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့ဘီလီဘက်ကမ်မာဒေါနာအပါအဝင်ကမ္ဘာကျော်ဘောလုံးသမားကြီးတွေကနေပြီးတော့ဒီစီဇန်ကိုလှုပ်ခဲ့တာဖြစ်ပါတယ်။ You will win လို့နာမည်ပေးထားတဲ့ဒီဂုဏ်ပြုစီဇန်ကို FIFA ကဦးဆောင်ခဲ့တာဖြစ်ပြီးတော့ကမ္ဘာသမားအောင်းတွေလက်ရှိကစားနေတဲ့ပြည်တွေနဲ့မိဘတွေပါဝင်ခဲ့ကြပြီးတော့ကျန်းမာရေးဝန်ထမ်းတွေကိုကျေးဇူးတင်တဲ့အနေနဲ့လက်ခုပ်ကြည့်ပြီးတော့ဂုဏ်ပြုခဲ့ကြတာဖြစ်ပါတယ်။
ဗီဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
။ကုသလပြည်သတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်။နနက်ကန်ပရိသတ်တွေဖြစ်ပွားနေတဲ့ချင်းပြည်နယ်ပလောဝမြို့မှာစီဝါရေးဗန်အဆောက်အဦတစ်ခုကိုဒီကနေ့ညနေပိုင်းကလက်နက်ကြီးကြီးထိမှန်ရကအလေးနှယောက်ပါဝင်လူ3ဦးသေဆုံးသွားတဲ့အကြောင်းကိုရိုင်းတွေ့သူတွေက VOE ကိုပြောပါတယ်တမန်တော်ပြောခွင့်ရသူဒုဖြစ်တဲ့ဘုချုပ်ထွန်းထွန်းကြီးကတော့ပလောဝမြို့နယ်မှာရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့တိုက်ပွဲဖြစ်ပွားတဲ့အကြောင်းအတည်ပြုခဲ့ပြီးလက်နက်ကြီးကြီးထိမှန်တဲ့ဖြစ်ရာ AA ဖွဲ့ရဲ့လက်ချက်ဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ AA ဖွဲ့ရဲ့တုံ့ပြန်ချက်ကိုတော့လက်တလုံးမသိရသေးပါဘူးကိုရိုနာဗိုင်းရပ်စ်ကပ်ဗေးရန်ကိုကမ္ဘာတစ်ဝှမ်းမှာပြင်းထန်ရင်ဆိုင်နေရချိန်မှာလက်နက်ကင်ဖွဲ့တွေပြစ်ခတ်ရစဲထားကြဖို့ရန်ကုန်မြို့ကကက်သလစ်ခရစ်ယာန်ဂရုဆရာတော်ကာဒီနယ်ချားစ်မော်မိုကတောင်းဆိုလိုက်ပါတယ်ကိုဗစ် -19 ကပ်ရောဂါကိုကမ္ဘာတစ်ဝှမ်းချိန်တော်ကြာရင်ဆိုင်ခံစားရရအောင်မှာဖြစ်ပြီးပြန်လည်နလန်းထူဖို့ချိန်တော်ကြာအောင်မှာဖြစ်တဲ့အတွက်အပြစ်ခတ်ရစဲဖို့လိုတဲ့အကြောင်းယဟန်အမတ်ကာဒီနယ်ချားစ်မော်မိုကဒီနေ့ပဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ကြပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားတာတွေနိုင်ငံတချို့မှာစတင်လျှော့ပေါ်လာနေချိန်မှာပဲစပိန်နိုင်ငံမှာလည်းမေလလယ်နောက်ပိုင်းကစလို့လျှော့ပေါ်ဖေးကိုရည်မှန်းထားတဲ့ကြောင်းဝန်ကြီးချုပ်ပက်ထရိုဆန်ချစ်ကပြောလိုက်ပါတယ်။ရှေ့လာမဲ့မေလ9ရက်နေ့ထိအသွားလာပိတ်ဆို့ကန့်သတ်ထားတဲ့အမိန့်ကိုတက်တန်းတိုးဖို့ဒီနေ့လွှတ်တော်မှာတင်ပြရမှာတဖြည်းဖြည်းချင်းကန့်သတ်ချက်တွေကိုလျှော့ပေါ်ဖေးသွားမယ်ကြောင်းစပိန်ဝန်ကြီးချုပ်ကပြောလိုက်တာပါ။ကမ္ဘာတစ်ဝှမ်းနိုင်ငံတွေမှာစီးပွားရေးလုပ်ငန်းတွေနဲ့အများပြည်သူသွားလာလှရှားမှုတွေပေါ်ကန့်သတ်ထားတာတွေကိုဖြေလျှော့တဲ့အခါအရင်စလိုမလုပ်မိဖို့မချသေးရင်ရက်တွေမှာပဲကျန်းမာရေးပညာရှင်တွေကလည်းသတိပေးထားပါတယ်။ COVID-19 ကာယရောဂါနဲ့ရင်ဆိုင်နေရတဲ့ American ပြည်သူစုမှာလွှတ်တော်အမတ်တွေအနေနဲ့တခြားကိုယ်စားလှယ်ရဲ့ကိုစားမဲပေးခွင့်ပြုဖို့နဲ့လွှတ်တော်ရေးရာကော်မတီတွေကိုအဝေးကနေတရားခွင့်ပြုရေးဆုံးဖြတ်ချက်တရားကိုအောက်လွှတ်တော်မှာဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။လူစုလူဝေးကိုရှောင်ကျဉ်မှုလိုအပ်တဲ့ကာယရောဂါလိုအရေးပေါ်အခြေအနေမျိုးနဲ့ကြုံရတဲ့အခါအောက်လွှတ်တော်လုပ်ငန်းတွေကိုချက်ချင်းမှုမှုဆောင်ရွက်သွားနိုင်အောင်ရည်ရွယ်ပြီးဆုံးဖြတ်ချက်ချဖို့စီစဉ်နေရလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးကြုံနေရတဲ့နယူးယောက်ပြည်နယ်မှာရောဂါရှာဖွေစစ်ဆေးနိုင်စွမ်းနှစ်ဆတိုးအောင်ကူညီသွားဖို့သမ္မတအင်ဗျူတော်ကကြေညာပေးခဲ့တဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးအင်ဒရူးကိုမိုကပြောပါတယ်။အပြန်အလှန်လက်ညှိုးထိုးဝေဖန်နေတာပြီးအဆုံးသတ်နိုင်ခဲ့တဲ့မျက်တာပြီးအမျှော်မြင့်ရှိတဲ့နည်းလမ်းနဲ့အဖြစ်ရှာနိုင်ခဲ့တဲ့အကြောင်းအုပ်ချုပ်ရေးမှူးကိုမိုကတွဲဆုံမှုပြီးနယူးယောက်ပြည်နယ်အယ်ဘာနီမြို့ကိုပြန်ရောက်လာချိန်မှာသတင်းတောက်တွေကိုပြောခဲ့တာပါ။ပေါ်ထူးနေညဘက်စီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတော့လက်တလောရာယီရက်ဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ။ဗီဒီယိုအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်လုံးပါခင်ဗျာ။
This program has come to you from the Voice of America, Washington.